Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။ VOA American အတန်းမြန်မာပိုင်းစီစဉ်ရဲ့2020ပြည်နှစ်မေလ19ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်နေပါပြီ။ဖိုင်းဒိုမီတာ32/40/48တို့ကနေဖမ်းယူနားဆင်နိုင်ကြပါသည်။အခုအရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုပြောပြမှာပါ။ကျမသင်္ကီထိုက်ပါရှင်။ကိုရိုနာဗိုင်းရပ်စ်ဘေးကဘလို့စဖြစ်ပြီးဒီအပေါ်ကမ္ဘာနိုင်ငံတွေကဘလို့တုံ့ပြန်ကိုင်တွယ်ခဲ့ကြသလဲဆိုတာတွင်နဲ့ပတ်သက်လို့တီးခြားလွတ်လပ်တဲ့စုံစမ်းမှုတွေလုပ်သွားဖို့ထောက်ခံပေမဲ့ဒီကယောဂါကိုထင်းချုံနိုင်တဲ့အနေအထားတစ်ခုရောက်ပြီးမှစုံစမ်းမှုတွေလုပ်သွားဖို့တရုတ်သမ္မတရှီဂျင်းပင်ကတင်းနှင်းလာနေမှာပြောဆိုတိုက်တွန်းလိုက်ပါတယ်
။中国呼吁国际社会加大对世卫组织
ကမ္ဘာ့ချမ်းမာရေးအဖွဲ့ကြီး WHO ကဦးဆောင်ပြီးသိပ္ပံနည်းကြပညာရှင်ဆန်တဲ့ခိုင်မာပြီးဗက်လိုက်မှုကင်းတဲ့လှုပ်ဆောင်မှုမျိုးဖြစ်တင်ပါတယ်လို့တရုတ်သမ္မတရှီဂျင်းပင်ကတနင်္လာနေ့အွန်လိုင်းပေါ်မှာကျင်းပတဲ့ကမ္ဘာ့ချမ်းမာရေးညီလာခံအဖွဲ့မင်းကွန်မှာပြောသွားတာပါကိုရိုနာဗိုင်းရပ်စ်စတင်ဖြစ်ပွားပုံနဲ့ဒီအပေါ်တုံ့ပြန်မှုတွေကိုစုံစမ်းစစ်ဆေးဖို့တောင်းဆိုတဲ့ဆုံးဖြတ်ချက်မူကြမ်းတစ်ရပ်ကိုဥရောပသမဂ္ဂ EU ကရေးဆွဲခဲ့တာဖြစ်ပြီးကမ္ဘာ့ကျန်းမာရေးညီလာခံမှာဒီသတင်းပတ်ထဲဒါကိုအတည်ပြုနိုင်ဖွယ်ရှိနေပါတယ်။အမေရိကန်ဇီဝနည်းပညာကုမ္ပဏီ Moderna Inc. ကသူ့ရဲ့ကိုရိုနာဗိုင်းရပ်စ်စမ်းသပ်ကာကွယ်ဆေးကိုလူအနည်းငယ်နဲ့စမ်းသပ်မှုမှာတိုးတက်မှုတချို့တွေ့ရှိရကြောင်းပြောဆိုပြီးတဲ့နောက်တင်းနှလာနေကအမေရိကန်အစုရှယ်ယာဈေးတွေထိုးတက်ခဲ့ပါတယ်။အဓိကကျတဲ့ Dow Jones နဲ့ S&P အညွန့်ကိန်းတွေ300ခိုင်နှုန်းကျော်ထိတက်ခဲ့ပါတယ်။တစ်ချိန်တည်းမှာပဲအမေရိကန်အရှိတ်ပိုင်း Massachusetts ပြည်နယ်အခြေစိုက် Moderna ဇီဝနည်းပညာကုမ္ပဏီရဲ့အစုရှယ်ယာတန်ဖိုးက24ရာခိုင်နှုန်းထိဈေးတက်ခဲ့ပြီးအစုရှယ်ယာတစ်ခုကို82.63 ဒေါ်လာဈေးပေါက်ခဲ့ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနရဲ့ဌာနတွင်စုံစမ်းစစ်ဆေးရမှုကိုသမ္မတဒေါ်နယ်ထရန့်ကပြီးခဲ့တဲ့သတင်းပတ်အတွင်းယာရုကရုတ်တရက်ဖယ်ရှားလိုက်တာဟာဆိုရင်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုရဲ့မြစ်တာရက်ခံချက်ကြောင့်ဖြစ်နိုင်တယ်လို့ထိတ်တန့်ဒီမိုကရက်လွှတ်တော်အမတ်တဦးကတင်းနှင်းလာနေမှာပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့နှစ်အတွင်းနိုင်ငံခြားရေးဝန်ကြီးပွန်ပီယိုရဲ့ဆော်ဒီအာရေဗျာကိုလက်နက်ရောင်းချမှုလုပ်ငန်းစဉ်မြင်းမြန်ဆန်းဆန်းလှုပ်ဆောင်ခဲ့မှုကအငင်းပွားပွဲဖြစ်ခဲ့ရပြီးဒီကိစ္စကိုစုံစမ်းစစ်ဆေးမှုပြီးဆုံးကဏ္ဍဖြစ်နေတဲ့အတွက်ကြောင့်လို့ရည်ညွှန်းပြောဆိုတာပါ။နိုင်ငံခြားရေးဝန်ကြီးဌာနရဲ့စုံစမ်းရေးမှူးစတီဗ်လင်းနစ်ကိုသမ္မတထရန့်ယာရုကထုတ်ပြတာဟာနိုင်ငံခြားရေးဝန်ကြီးပွန်ပီယိုနဲ့ဇနီးဖြစ်သူစူဇန်တို့ရဲ့အစိုးရအထောက်အပံ့ကိုကိုရီးယားကအတွက်အသုံးချတာတွေအပေါ်စုံစမ်းစစ်ဆေးမှုလုပ်ခဲ့တာကြောင့်လို့ဒီမိုကရက်လွှတ်တော်အမတ်တွေကကနဦးပြောဆိုခဲ့တာပါ။ဒါပေမဲ့လည်းနောက်ပိုင်းမှာတော့နိုင်ငံခြားရေးဌာနရဲ့စုံစမ်းရေးမှုလင်းနစ်ကိုယာရုကထုတ်ပြလိုက်တာမှာတခြားအကြောင်းအရာလည်းရှိနိုင်တယ်ဆိုတာကိုတွေ့ထားတယ်လို့အောက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီဥက္ကဋ္ဌလွှတ်တော်အမတ်အီလီယော့အန်ဂယ်က Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲအပေါ်ရုရှားကိုဝင်ရောက်နှောက်ယှက်ခင်းမှုနဲ့ပတ်သက်ပြီးအမေရိကန်သမ္မတဟောင်းဘရက်အိုဘားမားဒါမှမဟုတ်လေဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်တို့ကိုစုံစမ်းစစ်ဆေးဖို့သမ္မတဒေါ်နယ်ထရန့်ကတောင်းဆိုနေပေမဲ့သူတို့အပေါ်စုံစမ်းစစ်ဆေးရေးဖြစ်လာမယ်လို့မမျှော်လင့်ကြောင်းတရားရေးဌာနအကြီးအကဲကတင်းနှင်းလာနေမှာပြောဆိုပါတယ်ထရန့်ရဲ့ရွေးကောက်ပွဲစည်းရုံးရေးအဖွဲ့နဲ့ရုရှားကြားပူးပေါင်းကြံစည်မှုရှိခဲ့သလားဆိုတဲ့အပေါ်စုံစမ်းမှုတွေဟာအခြေအမြစ်လုံးဝမရှိတဲ့တန်တရားတွေကိုအခြေခံဆောင်ရွက်ခဲ့တာဖြစ်ပြီးတမတအပေါ်မှာတရားမျှတမှုမရှိတဲ့ဆောင်ရွက်ချက်လို့ရှင့်နေချုပ်ဘီလ်ဘားကပြောဆိုထားတာပါဒီနိုင်ငံရေးအရာစုံစမ်းစစ်ဆေးမှုတွေလို့ရှင့်နေချုပ်ကတုံ့နှုံပြီးအမေရိကန်တရားရေးစနစ်မှာဒီလိုစုံစမ်းမှုတွေအပြန်အလှန်လုပ်နေတာကိုရပ်တန့်ပြဖို့ရည်ရွယ်တယ်လို့ပြောဆိုထားပါတယ
် VOA American တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6:00ကနေ8:00အထိ 92.5 kHz 12.13 MHz ိုင်းဒိုမီတာ40 kHz 9139ဟိုင်းဒိုမီတာ51 kHz 5805နဲ့ဟိုင်းဒိုမီတာ190 kHz 1905တို့ကလည်းထုတ်လည်ပေးနေပါရဲ့ရှင
်ကျွန်တော်ညဝင်းအောင်ပါခင်ဗျာအင်္ဂါနေ့မနက်ခင် VO ရဲ့သတင်းတွေကိုတင်ဆက်နေပါတယ်မြန်မာနောင်းနဲ့ DMG ရခိုင်အွန်လိုင်းသတင်းဌာနအတွက်အလုပ်လုပ်နေတဲ့ရခိုင်ပြည်နယ်အခြေစိုက်သတင်းတော့ကိုကျော်လင်းကိုအမည်မသိဆိုင်ကသမားတွေကမေလ13ရက်နေ့ကလာရောက်ချိန်ချောက်စော်ကားသွားတဲ့အပေါ်မြန်မာအာဏာပိုင်တွေအနေနဲ့အ мян ဆုံးစုံစမ်းဖို့ထုတ်ပေးဖို့ IFG ခေါ်နိုင်ငံတကာသတင်းသမားများအဖွဲ့ချုပ်ကတောင်းဆိုလိုက်ပါတယ်စစ်တွေမြို့ကန်ကိုကျော်လင်းကိုစိုက်ကယ်စီးလူနှုတ်ဦးကအနီးနားချင်းကပ်လာပြီးလေးကွာတွေနဲ့ပြင်းရင်တပ်ပစ်မယ်လို့အော်ဟစ်ချိန်ချောက်ထွက်ပြေးသွားတာပါကိုကျော်လင်းကတော့ရင်မှန်းမှာဒဏ်ရာအနည်းငယ်ရသွားပါတယ်ကိုကျော်လင်းဟာရခိုင်လက်နက်ကိုင်အဖွဲ့ AA နဲ့မြန်မာတပ်မတော်တို့ကြား CPD ပကတွေအကြောင်းကိုသတင်းရေးသားနေသူဖြစ်ပါတယ်။2019ခုနှစ်တုန်းကလည်းရခိုင်ဒေသတွင်းမြေယာဇင်းနှုံပြဿနာအကြောင်းရေးသားခဲ့ပြီးနောက်မှာအမည်မသိသူတဦးကသူ့ကိုဓာတ်နဲ့လိုက်ထိုးခဲ့မှုပါတယ်။အဲ့ဒီဓာတ်သမားတရားခံကိုရဲကအခုချိန်ထိဖမ်းမမိသေးပါဘူး။ဒီလိုလက်သက်တရားခံကိုမြန်မာနိုင်ငံမှာဖော်ထုတ်အရေးယူခြင်းမရှိတဲ့ယဉ်ကျေးမှုကသတင်းတော့တွေကိုတိုက်ခိုက်စော်ကားဖို့ခွင့်ပြုထားသလိုဖြစ်နေတဲ့အတွက်ဒါကိုအဆုံးသတ်သင့်ပြီလို့ IFG အဖွဲ့ချုပ်ကထောက်ပြလိုက်ပြီးသတင်းတော့အပေါ်တိုက်ခိုက်မှုကိုပြစ်တင်ရှုတ်ချလိုက်ပါတယ် IFG အဖွဲ့ဟာနိုင်ငံပေါင်း140ကသတင်းတော့ပေါင်း6သိန်းကိုကိုစားပြုတဲ့အဖွဲ့ဖြစ်ပါတယ်ခင်ဗျာကမ္ဘာလုံးဆိုင်ရာကျန်းမာရေးဆွေးနွေးပွဲ World Health Assembly မှာထိုင်ဝမ်ကိုခြံလှပ်ထားတဲ့အပေါ် WHO အဖွဲ့ကြီးကိုအမေရိကန်ကပြစ်တင်ရှုတ်ချလိုက်ပါတယ် COVID-19 ကာယရောဂါကြောင့် WHA နှစ်ပတ်လည်ဆွေးနွေးပွဲကိုတနင်္လာနေ့ကပထမဆုံးအကြိမ် online ဆွေးနွေးပွဲပုံစံနဲ့စတင်ကျင်းပခဲ့တာပါကယောဂါတက်ဖြစ်ရေးနိုင်ငံတကာနဲ့အတူအစွမ်းကုန်ပူးပေါင်းဆောင်ရွက်ခဲ့ပေမဲ့ WHA နှစ်ပတ်လည်ဆွေးနွေးပွဲမှာပါဝင်လေ့လာခွင့်ရဖို့ဖိတ်ကြားခြင်းမခံရဘူးလို့ထိုင်ဝမ်ကပြောပါတယ် WHO ညွှန်ကြားရေးမှူးအဒါနောင်းအနေနဲ့ထိုင်ဝမ်ကိုဆွေးနွေးပွဲမှာထည့်သွင်းဖို့ဒေယဝင်လုပ်ပိုင်ခွင့်အာဏာအပြည့်ရှိရသားနဲ့တရုတ်ရဲ့ဖိအားပေးမှုကြောင့်ထိုင်ဝမ်ကိုခြံလှပ်ထားခဲ့တယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုကဝေဖန်လိုက်ပါတယ် WHO အဖွဲ့ကိုအမေရိကန်ကရန်ပုံငွေရပ်ဆိုင်းလိုက်တဲ့အချိန်မှာအခုလိုအမေရိကန်ကပြစ်တင်လိုက်တာဖြစ်ပြီးဒရီရှိုအဖွဲ့ကိုလည်းပြန်လည်ပြင်ဆင်ဖွဲ့စည်းဖို့အမေရိကန်ကအပြစ်တင်ထားပါတယ်ခင်ဗျာနိုင်ငံရေးတင်းမာမှုတွေရှိနေတဲ့မလေးရှားနိုင်ငံမှာကိုဗစ်ကာယောဂါကာလအတွင်းပါလီမန်ကိုတနင်္လာနေ့ကပထမဆုံးအကြိမ်ပြန်ဆခဲ့ပြီးမလေးရှားဘီရင်ကလာရောက်မေကွန်းပြောကြားခဲ့ပြီးနောက်မှာပါလီမန်ကိုအ мян ဆုံးရပ်ဆိုင်းလိုက်တာကြောင့်လက်ရှိဝန်ကြီးချုပ်မူဟီတင်ယာဆင်အနေနဲ့သူ့အပေါ်အယုံကြည်မရှိမဲခွဲဆုံးဖြတ်မဲ့အရေးကနေလွတ်မြောက်သွားပါတယ်ဝန်ကြီးချုပ်ရာဆင်းပေါ်အယုံကြည်မရှိအဆိုကိုဝန်ကြီးချုပ်ဟောင်းမဟာတီးယာမိုဟာမက်ကပါလီမန်မှာတင်သွင်းလာပြီးငကူအစီအစဉ်အရမဲခွဲဆုံးဖြတ်ဖို့ရှိနေတာပါမဟာတီးယာရဲ့ညွန်ပေါင်းအစိုးရပြိုကွဲခဲ့ချိန်ဖေဖော်ဝါရီလထဲမှာအသက်94နှစ်အရွယ်ဝန်ကြီးချုပ်မဟာတီးယာရာဒူးကနှုတ်ထွက်ကြောင်းဘီရင်ကိုစာတင်ခဲ့ပြီးနောက်မှာမလေးရှားဘီရင်ကမူအီဒင်ရာဆင်းကိုမတ်လတဲ့ဝန်ကြီးချုပ်အဖြစ်ခန့်အပ်ခဲ့ပါတယ်မွေဒင်ဟာမာဒီယာရဲ့အရင်အစိုးရအဖွဲ့ထဲမှာပြည်ထောင်စုဝန်ကြီးအဖြစ်တာဝန်ယူခဲ့ပြီးအစိုးရထဲကို UNMO အမျိုးသားပါတီအဖွဲ့ဝင်တော်တော်များများကိုတိုးတွင်းခဲ့တာပါ UNMO ပါတီဟာအာဏာရကျင်တုန်းကအကျင့်ပြတ်ခြားစားမှုတွေရှိခဲ့ပြီးအထူးသဖြင့်ဝန်ကြီးချုပ်ဟောင်းနာဂျစ်ဘရာဇာလက်ထက်မှာနိုင်ငံပိုင်ရင်းနှီးမြှုပ်နှံမှုပန်း 1MDB ရဲ့လက်စားမှုကြီးပေါ်ပေါက်ခဲ့တာကြောင့်မဲဆန္ဒရှင်တွေစိတ်ပျက်ခဲ့ပြီးမာဒီယာအနိုင်ရက2018မှာညမောင်းအစိုးရကိုဖွဲ့ခဲ့တာဖြစ်ပါတယ်ခင်ဗျာအာဖဂန်မှာရှိတဲ့တာလီဘန်တွေဟာတရားဝင်ကြိုတင်ကြေညာမှုမလုပ်ဘဲနှွေဦးရာသီထိုးစစ်ကိုစတင်နေပြီလို့ကဘူးမြို့တော်မှာတနင်္လာနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းအာဖဂန်စစ်တပ်တာဝန်ရှိသူတွေကထည့်သွင်းပြောကြားလိုက်ပါတယ်အာဖဂန်ရဲ့ဗဟိုဒေသဂါဇနီခရိုင်မှာရှိတဲ့ထောက်လိုင်းစခန်းတစ်ခုကိုတနင်္လာနေ့မနက်အစောပိုင်းအသေးခံဘုံးထောင်တိုက်ခိုက်မှုကြောင့်အနည်းဆုံးလူကြုံရေးတပ်ဖွဲ့ဝင်9ဦးသေဆုံးပြီးနောက်ထပ်အယောက်40ဒဏ်ရာရသွားပါတယ်တာလီဘန်ထင်းချုပ်ဒေသတွေကရဲသားတွေကိုတိုက်ခိုက်ခဲ့တဲ့ရန်သူတွေရဲ့စစ်ကျင်ညာတဲ့လုပ်ရက်ကိုလက်တုပ်ပြန်တဲ့အနေနဲ့အခုလိုတိုက်ခိုက်ခဲ့တာဖြစ်ကြောင်းတာလီဘန်အဖွဲ့ပြောခွင့်ရမူဂျာဟစ်ကသူ့ရဲ့ကျင်ညာချက်မှာဖော်ပြပါတယ်။တာလီဘန်နဲ့အမေရိကန်တို့ဒိုဟာမြို့မှာပြီးခဲ့တဲ့ဖေဖော်ဝါရီလတဲ့သဘောတူညီမှုတွေရခဲ့ပြီးနောက်ပိုင်းအာဖဂန်နိုင်ငံအတွင်းတာလီဘန်တွေရဲ့အကြမ်းဖက်တိုက်ခိုက်မှု4000လောက်ရှိလာပြီလို့တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ။အင်္ဂါနေ့မနက်ခင်းသတင်းတွေကိုမတ်သိန်ကြီးထိုင်းတဲ့အတူကျွန်တော်ညံဝင်းအောင်တင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာအခုချိန်အားစပြီးသတင်းပေးပို့ချက်နဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်
ထိုင်းနိုင်ငံမှာအလုပ်လက်မဲ့ဖြစ်ပြီးနေရပြန်လို့မရကြသေးတဲ့မြန်မာလူသမားတောင်းကနတ်လောက်ထိုင်းတောင်ပိုင်းမှာအခက်အခဲတွေတွေ့ကြုံနေရတဲ့သတင်းကိုပြောပြပါမယ်။ကျမအေးမှာပါ။ထိုင်းနိုင်ငံမှာကိုဗစ် -19 အရေးပေါ်ကာလအတွင်းလူစုလူဝေးတွေနဲ့အလုပ်လုပ်ခွင့်မရတဲ့အခြေအနေတွေ၊စိတ်ယုံတွေကုန်ကျစ်တဲ့အခြေအနေတွေ၊ကုန်ကျော်တင်ပေါ်မဲ့ဈေးကွက်ပြတ်တဲ့အခြေအနေတွေကြောင့်အလုပ်ရုံစိတ်ယုံတွေဇက်နာရပြီးအလုပ်လက်မဲ့ဖြစ်နေရတဲ့မြန်မာနိုင်ငံကအလုပ်သမားတွေနေရပြန်နိုင်ဖို့အတွက်လွန်ခဲ့တဲ့နှစ်လလောက်ကစပြီးစီစဉ်နေကြပါတယ်။ဒါပေမဲ့လည်းမြန်မာဘက်ကမှသူတို့ကိုတီးတန့်ထားမဲ့စောင့်ကြည့်နေရတဲ့အစဉ်သိမ့်မဖြစ်သေးတာနဲ့အခုနောက်ဆုံးထိုင်းဆိုရဘက်ကခီးသွားလာခွင့်ကန့်သက်တဲ့အရေးပေါ်အမိန့်နေကြောင်းနေရမပြန်နိုင်ကြတဲ့မြန်မာတွေဟာထိုင်းမှာတောင်းကနန်းနဲ့ချီပြီးရှိနေပါတယ်။ထိုင်းတောင်ပိုင်းမှာတော့တောင်းကနန်းရှိတဲ့မြန်မာတွေဒုက္ခရောက်နေကြောင်းထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့အလုသမားရေးရနဲ့မှတ်တမ်းရေးရတာဝန်ခံဦးမင်းဦးကပြောပြပါရစေ
။ကျွန်တော်တို့အလုသမားမြင်ကြရမှုလေးသူထုတ်ပြန်တဲ့သူထုတ်ထားတယ်။အဲကဲဖြစ်နိုင်နေစိုးရင်ကြရရှိတယ်။ရောဂါကူးစက်ဖို့အတွက် grace များတဲ့ခရိုင်10ခုသူထုတ်ပြန်ထားတယ်။အဲခရိုင်10ခုကနံပါတ်1ကကျွန်တော်တို့သမုပ္ပါဒံရ။ဖန်ငါလည်းပါတယ်။အဲဒီအားလုံးပေါင်း10ခရိုင်ပေါ့နော်။ကျွန်တော်တို့ဖန်ငါမှာဆိုလို့ရှိရင်6986ဦးသာသယွေးမွေးမြေးပေါ့နော်ဒီလုပ်ငန်းအသာတောက်ရောင်းတဲ့လုပ်ငန်းနဲ့ဟိုထုတ်ကုန်ပေါ့လေဒီပါကင်တွေပါထုတ်တရားထုတ်ကုန်ဖြန့်သွင်းအဲ့လိုလုပ်ငန်းတွေမှာဆက်ဆက်ပြီးတော့လုတ်ကင်နေတဲ့လုပ်သမားတွေပေါ့ကျန်ခဲ့တဲ့တစ်ပတ်ကကျွန်တော်တို့ဒီဟာဒီမှာရှိတဲ့စော်ဒီကံပေါ့လုပ်သမားတွေကိုဌာနနဲ့ကျွန်တော်တို့ပြီးဝေးတဲ့အခါမှာတော့အဲ့ဒီဟာပြောတာကဒီဆန်ကားခန်းထောင်ကျော်ဒီလူမှုပလုံရေးပကံဆန်ကောင်းနေတာအတင်ထားတာရှိတယ်ဒါကတော့ဖိုင်းအောင်ပမာပြောရတာပေါ့လေအမကဒုက္ခရောက်ဆုံးကတော့ဒီဆော့လိုရေးဆိုင်ဒီပေါ့နော်အဝိရခကြရင်တော့ဟိုတယ်လုံးဒါတော့ဒုက္ခရောက်ဆုံးပဲလို့ဒီလိုပြောတယ်လို့
အခုဆိုရင်ဟွာရင်ဆိုတဲ့နေရာမှာတော့အလုသမားတွေဟာစားတောက်စီရပါအခက်ခဲရှိတာမို့နီးစက်ရအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကတွားရောက်ပြီးတော့အကူအညီပေးကြရပါတယ်။ထိုင်းတောင်ပိုင်းကနေရာအတော်များများမှာဒီလိုပြဿနာတွေကိုကြုံနေရတာကြောင့်နေရာပြောင်းရင်တဲ့သူတွေများလာပြီးနေဆက်တွေပြန်မဖွင့်သေးတာကြောင့်လည်းအခက်ခဲတွေဖြစ်နေရတယ်လို့လည်းဦးမင်းဦးကဆိုပါတယ်
။အလုသမားတွေလုံးပြုတ်တာပေါ့လေဆိုပြီးတော့အမှနေရာတို့ခရောင်းနေပါဘာဒီမှာဖြစ်ရပေါ့လေအဲ့ဒီဝိုင်းတနေရာလည်းမဟုတ်ဘူးတနေ့နေရာလည်းမလည်းဖြစ်တာပဲလေအဲ့နေရာဆိုဥမာပေါ့တူရီဇင်နဲ့ပတ်သက်တယ်ဆိုပို့ပြီးတော့ဖြစ်တာများတယ်အာကျွန်တော်တို့ဒီမှာတော့အဲ့လိုမျိုးနန်းပြီးအကြောင်းကြားပြီးတော့ကြေတနာတက်တဲ့ဟာတွေကိုလေတနေ့ပြီးတော့အခုကြီးတောင်းတာတွေရှိရဥမာပေါ်စမိုးသွင်းမှလည်းအဲ့ဒီပညာဆိုင်ကြီးအဲ့ဒီမှာဒီကစီအဲ့ဒီပညာဆိုင်ကလို့ကျွန်မတို့အဲ့လိုကြေတနာတက်တယ်မရှိတဲ့ခါကျတော့ဥနာစားရတာစားရအဲ့အခက်ခဲဖြစ်တာပဲတဲ့တူပါဥမာဒါစားရရဟိုကံမတိုင်ခင်နဲ့စားပြီးတော့ဒုက္ခရောက်နေတာကျေတော့ပါဒီအဓိကနေသေးအိမ်မှာအဲ့ဒီဝိုင်းရင်တို့ဒီကော်စမိုတို့ဖုတ်ကဲ့တို့ငါတို့ကနေသေးကမခံနိုင်ဘူးဈေးရန်ကြီးတယ်လေပြန်နေတယ်ဆိုရင်ဟာဒီမှာအကျန်တို့စိတ်သာပဲအဲ့ဒါမှဖြစ
်မြန်မာလူသမားတွေမလားလောက်ကစပြီးအလုပ်ကံအစီမပြေနေစရာမရှိလို့နေရပြင်ကျင်ကြပြီမဲ့လေမြန်မာဘက်ကတလကြာယာယီနေဆက်တရားတွေကိုပိတ်လိုက်ပါတယ်နောက်ပိုင်းမှာမြန်မာဘက်ကမေလမှာပြန်ဖွင့်ပေးခဲ့ပြီမဲ့လေထိုင်းကအရေးပေါ်အမိန့်ကြောင့်နေမြေတစ်ခုနဲ့တစ်ခုဖြတ်တန်းသွားလာဖို့ကန့်သက်ချက်ကိုမေလကုန်ထိထပ်ပိတ်ထားပြန်ပါတယ်။မေလလယ်ကစပြီးနေမြေကိုဖြတ်တန်းသွားလာလို့ရတဲ့ထိုင်းဘက်ကကားဂိတ်တချို့ပြန်ဖွင့်ပေးခဲ့ပေမဲ့လည်းထိုင်းနိုင်ငံသားတွေအတွက်သာဖြစ်ပြီးမြန်မာပါဝင်နိုင်ငံသားတွေနေမြေကျော်ပြီးခရီးသွားလာခွင့်တွေမရကြသေးပါဘူး။ဒီအတွက်ကိုပိုင်ကားငယ်တွေကိုငှားပြီးလာကြတဲ့မြန်မာတွေလည်းလမ်းတစ်ဝက်မှာလည်းဖမ်းဆီးခံရပါတယ်။ကျမမအေးမှထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေပါတယ်။
စီရတီမှနေတဲ့ရခိုင်နောက်ပိုင်းကျေးရွာတချို့တိုက်ပွဲတွေမိရှုခံနေရတဲ့ပေါ့အစိုးရတပ်နဲ့အဲရခိုင်လက်နက်ကိုင်ဖွဲ့တို့ပြန်လည်ဆွဆွေးပစ်တင်နေတဲ့အကြောင်းပြောပြရှင်းပါတယ်ကျွန်တော်တတ်နိုင်ပါပြီးခဲ့တဲ့2018အကုန်ပိုင်းလောက်ကလေးကခုရှင်ကြီးစီရတီမှနေတဲ့ရခိုင်နောက်ပိုင်းမှာတိုက်ပွဲတွေကျေးရွာတချို့လေးမိရှုဖျက်ဆီးတာတွေကိုခံနေကြရပါတယ်ပြီးခဲ့တဲ့မေလ16ရက်စနေနေ့ကလည်းမြောက်မြွနဲ့လက်ကကျေးရွာကနေအိမ်တရာကျော်လောက်မိရှုဖျက်ဆီးခံခဲ့ရတယ်လို့မျက်မြင်ဒေသခံတွေကပြောဆိုကြပါတယ်အဲ့ဒီနေ့ကလက်ကကြေးရွာနေမှာတိုက်ပွဲဖြစ်ပေါ်ပြီးအဲဖွဲ့ကတပ်မတော်ကိုပြည်သူလူထုကြမှာထင်လွှဲမအောင်လက်ကကြေးရွာကိုမိရှုခဲ့တာဖြစ်တယ်လို့တပ်မတော်တတိမှန်ပြန်ကြားရေးဖွဲ့ပြောခွင့်ရဗိုလ်ချုပ်ထွန်းထွန်းညီကပြောပါတယ
်ဟာဟာအဓိကတော့ခုနအဲ့မှာအဲ့နားမှာတိုက်ပွဲဖြစ်တယ်အဲ့တပ်ကိုထင်မြင်လွှဲအောင်သူတို့အဲ့မှာရွာကိုမိရှုသွားတယ်အင်းချို့တွေအင်းမိရှုသွားတယ်အဲတမင်လောက်တာပေါ့ဗျာတမင်လောက်တာပေါ့အဲတပ်သူတို့ကလုတ်ပြီးတပ်ကလုတ်တယ်ဆိုပြီးတော့ဗျာနိုင်ငံတကာနဲ့ကျန်လွယ်အောင်လုပ်တာပေါ့
တပ်မတော်ရေးပြောဆိုချက်နဲ့ပတ်သက်ပြီးရခိုင်လက်နက်ကန်အဖွဲ့ပြောခွင့်ရခိုင်ဒုက္ခကခုလိုပြောပါတယ
်ဟုတ်မြန်မာစစ်တပ်ကတော့ဒီသူတို့တောက်ဆောက်ကျူးလွန်လာတဲ့စစ်ရသွားမှုတွေကိုဘယ်တော့မှဟိုသူတို့လုပ်တယ်လို့ဝါထန်နေဆိုတာမရှိဘူးဗျဟိုအဲ့ဒီစနေနေ့တုန်းကဒီမီးရှိုးတဲ့ဖြစ်စဉ်ကလည်းပဲဒါဗျာသားတွေလည်းဟိုအကုန်လုံးပြောပြပြီးဒါမြန်မာစစ်တပ်ရဲ့ဒီ
ဟိုတမန်လေးလေးလောက်ခံခမရှိကနေပြီးတော့မိရှုလေဆိုတာဒါမျက်မြင်ပေါ်တွေ့တွေ့တဲ့ရွာသားတွေကလည်းဒါပြောပြီးပြီ။ဟိုမြန်မာစစ်တပ်ဟာရခိုင်ဒေသမှာနေပြီးတော့ဒီအင်တာနက်တွေကိုဖျက်တဲ့မီဒီယာတွေကိုအမှောင်ဖျက်ပြီးတော့မှကျွန်တော်တို့ရခိုင်ဒေသခံတွေပေါ်မှာနေစဉ်နဲ့အများတာဟိုစစ်ရသွားမှုကိုကျူးလွန်နေတာဖြစ်တယ်။
တမ်းတော်နဲ့ဖွေကတော့ရခိုင်ကျွာတွေမီရှုခံရတာနဲ့ပတ်သက်ပြီးတဖက်နဲ့တဖက်ပြန်လည်ဆွဆွေးပြောဆိုနေကြတာပါလက်ကကျွာဟာပြီးခဲ့တဲ့2019ခုစပိုင်းကလေးကတိုက်ပွဲတွေကြောင့်ဒေသခံရွာသားတွေထွက်ပြေးနေကြပြီစနေနေ့ကမီရှုမခံရမီကျွာတွင်ကိုတမ်းတော်သား50နီးပါးဝင်တော့ပြီးတိတ်မကြခင်မီခိုးတွေထွက်လာတာကိုအနည်းငယ်ကျွာတွေကမြင်ရတယ်လို့လက်ကဒေသခံတူဦးကပြောပါတယ်အဲ့ဒါကိုမီရှုကတော့ဘ
ရခိုင်နောက်ပိုင်းမှာအခုရှင်ထိတိုက်ပွဲတွေပြင်းထန်နေတဲ့တလို့ကြောက်တော်မျိုးနဲ့တိမ်မကြီးရွာရတိတော်မျိုးနဲ့ငတောက်လူကြီးရွာကြောက်တန်းကြီးရွာနဲ့မြောက်ဦးမျိုးနဲ့ကလက်ကကြီးရွာတွေကတော့မီးရှို့ဖြစ်စည်းတာကိုခံခဲ့ကြရတာလေးဖြစ်ပါတယ်အစိုးရဘက်ကတော့တိုက်ပွဲတွင်မီးရှို့ခံခဲ့ရတဲ့ကြီးရွာတွေကမိသားစုတွေကိုကူညီပေးနေတာရှိတယ်လို့ရခိုင်ပြည်နယ်ဘေးအန္တရာယ်စီမံခန့်ခွဲ ဒီကနောက်လူကြအခုလို့စက်ပွဲတွေပြိပခါဝေးတွေကြောင့်ဖြစ်တဲ့အန်တီတွေပေါ့အဲ့ဒီအတွက်ဒီဒုက္ခရောက်ကြတယ်ဒီလူတွေအတွက်ထောက်ပံ့ရတယ်အခုလို့ဆိုလို့ရှိရင်ဒါကျွန်တော်လက်နေကြီးကြာလို့မိလောင်လို့စတယ်နော်ကြွားတွေရှိတယ်နောက်ပြီးခဲ့တဲ့အဲဒိတ်ကူကကျော်တင်းထောင်လေးပါထောက်ပံ့ထားတယ်ဒီမှကြီးပါလို့ပါလို့ဆိုတာနဲ့ရှိတယ်အခုလည်းအဲ့ဒီလူမျိုးဖြစ်လာတဲ့ဝေးတင်ကြတယ် ဒီပြေကြောင့်ဒုက္ခဒီဒုက္ခရောက်ကြတဲ့ပြည်သူတွေအတွက်ကိုဒါနှုံသားတွေတမတာတွေနှုံသားတွေရှိရပေါ့အတမတာတဲ့နှုံသားတွေကမူရတဝက်တစ်ပြက်လောင်သွားတဲ့အိမ်တွေဆိုရင်ဒါသိက်ပိုင်းပစ္စည်းတွေပေါ့နောက်တစ်ဆိုးဆိုလို့ရှိရင်ဘွားထင်ရံကာတို့နီမိုပြင်ကာတို့သမိုးပြင်ကာတို့ဟောနာအုတ်အုတ်ကန်အိမ်တို့စတဲ့အဲ့ဒီအိမ်အမျိုးသားပေါ်မူတည်ပြီးတော့ငါးတောင်ရှိတဲ့သသိန်းရှိတဲ့သသိန်းရှိတ
ရတာတွေနေတွင်မိရှုခံရတာတွေနဲ့ပတ်သက်ပြီးအစိုးရနဲ့လှုပ်တော်ကဖြည့်ရှင်းပေးသိမ့်တယ်လို့မျက်မှောက်မပြုတ်သိမ့်ဘူးလို့တိုင်းသားရေးလေ့လာသုံးသပ်သူစာရေးဆရာဦးမောင်စုကပြောပါတယ်အဲ့ဒီပြောင်းချင်နေရတယ်ကျွန်တော်ပြောခဲ့ပါတယ်ဒါပေမဲ့အစိုးရအနေနဲ့အခုနောက်ပြောသလိုပေါ့ဗျာအစိုးရလိုလှုပ်တော်လိုအနေနဲ့ဒီရှင်တွေကိုမျက်နှာလွှဲထားရတာကောင်းတဲ့ကိစ္စမဟုတ်ပါဘူးဒီပြဿန မဆိုရင်တော့နိုင်ငံကပြပီးလာမှနိုင်ငံကဝယ်ရောက်ဆက်ဖက်လာမှနိုင်ငံကပြစ်ပင်ဆွဆွဲလာမှချီရှင်းမှုကျူးစားရင်အရင်နောက်ကျသွားလိမ့်မယ
်လက်ရှိကိုဗစ် -19 ကာလမှာရခိုင်တိုက်ပွဲတွေရဖို့နိုင်ငံတကာပါဝင်အရပ်ဖွဲ့ဖွဲ့စည်းတွေကတိုက်တွန်းထားကြပေမဲ့ရခိုင်မြောက်ပိုင်းမှာတိုက်ပွဲတွေဆက်တိုက်ပြင်းထန်နေသလိုဒေသခံတွေအိုးအိမ်စွန့်ခွာထွက်ပြေးနေရရှိကြေးရွာတွေလည်းမီးရှို့ဖျက်ဆီးခြင်းခံနေကြရတာပါကျွန်တော်တန်းနိုင်ရခိုင်ကနေတင်ပြပို့ထားတာပါ
ကရင်ပြည်နယ်ကတန်၄ရောင်မြိုင်ကလေးဗီလက်မြေစက်ရုံပိတ်ပေးဖို့တောင်းဆိုလှုပ်ရှားသူတွေကိုပြည်နယ်အုပ်ချုပ်ရေးကတရားစွဲထားတဲ့နောက်ဆက်တွဲအခြေအနေကိုတင်ပြပေးမှာပါကျွန်တော်ကတော့ဇော်ထပ်ပါကရင်ပြည်နယ်ဖမ်းအမျိုးကကြောင်မီးသွေးလောင်စာသုံးတန်၄ရောင်ဗီလက်မြေစက်ရုံကြောင်းအနီးနားကျေးရွာတွေရေလူညဉ့်ညမ်းနဲ့ဆိုပြီးဒေသခံတဲ့တန်ငါတော်တွေဇန်နဝါရီ၁၉ရက်မှာစူပေါင်းဆန္ဒပြတောင်းဆိုပွဲလုပ်ခဲ့ရပါဒီစူတောင်းပွဲမှာသတင်းမီဒီယာတွေကိုဖြေကြားခဲ့တဲ့ကရင်မြချောင်းစောင့်ကြည့်ရေးကွန်ရက်ကစောတာဘိုးကိုပြည်နယ်အုပ်ချုပ်ရေးအဖွဲ့ကနိုင်ငံတော်အကြီးအကဲပြည်စီမှုဥပဒေပုံမှန်905ခါဝေးနဲ့တရားစွဲခဲ့ပါတယ်။ဒီနေ့မေလ18ရက်ဒုတိယအကြိမ်တရားရုံးခြင်းကိုစောတာဘိုးလာရောက်ခြင်းမရှိသလိုသူ့အစာတရားရုံးကိုတွားခဲ့တဲ့ပွင့်လင်းမြင်သာမှုနဲ့တာဝန်ယူမှုတာဝန်ခံမှုရပ်ပတ်အဖွဲ့မာတာအဖွဲ့ကစောဟဲစေကအမှုအခြေအနေကိုအခုလိုပြောပြပါတယ်။
ဒီကဘဒူရဆွဲတဲ့ဟိုဒီအခုအချုပ်ကြီးရတယ်။နောက်ကျော်ဆွဲဆွဲတဲ့ဟာပုံမှန်တော့နိုင်ငံသားခါပြီးတော့ဒီမိချပြီးရဲ့ကံကြောတော့တရားခံဟိုမပြေးရဲ့ခါကြောတော့ချင်းဖုံးဆိုင်ရဥပဒေပုံမှန်ရဲ့တစ်ဆင့်နဲ့တရားရှိတယ်။ဒီလိုကျတဲ့ဒီစီးပြီးသွားတယ်ဒီဟိုခုနနိုင်ငံသားခါပြီးနေနဲ့တရားဆွဲခံထိုက်တယ်ဆိုတော့ကိုယ်တရားခံပြီးပြတ်မှတ်နေပြတ်မှတ်တယ်ဆိုတဲ့ပုံစံမျိုးနဲ့
စောတာဘိုးအနေနဲ့ရှိနေရှိရတဲ့တရားရုံးကိုရင်ဆိုင်မယ်ဆိုရင်ဥပဒေအရအရင်ဆုံးအဖမ်းခံပြီးမှရှိနေကိုခေါ်ယူရမှာပါ25ရက်နေ့မှာအမှုကိုထပ်ဆစ်ဆေးဖို့မြို့နယ်တရားရုံးကယုံကြည်ထပ်ခေါ်ထားပါတယ်တရားရုံးဆစ်ဆေးကြားနာမှုတွေကိုအယုံကြည်မရှိလို့သူ့အနေနဲ့တရားရင်ဆိုင်ခြင်းမလုပ်တာလို့စောတာဘိုးကပြောပါတယ် စီမံကိန်းနဲ့ပတ်သက်လို့ပြည်내အဆင့်ပြည်အောင်စုအဆင့်လုပ်ငန်းနားလည်မှုစာချုပ် MOU ရေးထိုးတဲ့အခါမှာပွင့်လင်းမြင်သာမှုမရှိသလိုတဘာဝပတ်ဝန်းကျင်ကိုမထိခိုက်အောင်လုပ်ဆောင်ထားတာလည်းမရှိရဲအကြောင်းတရားစွဲခံရသူစောတာဘူးက VOA ကိုပြောပါတယ်ပြီးတော့ဒီတန်လေးအောင်ဘီလက်မီစိတ်ုံကစစ်တပ်နောက်ခံပြုမြမစီပွားရေးလုပ်ငန်း MEC ရဲ့ပိုင်ဆိုင်မှုတစ်ခုဖြစ်တယ်လို့သူကပြောပါတယ
်ဒီအခုတန်လေးအောင်ဘီလက်မီစိတ်ုံဆိုတာအာတမနော်ဒါပိုင်နဲ့ MEC ကပိုင်နဲ့စီမံကိန်းပေါ့ဒီစီမံကိန်းမှာကြီးမယ်ဆိုလဲပွင့်လင်းမြင်သာမှုကအရန်ကိုအားနေတယ်တနည်းတန်လေးတောင်ထုတ်တဲ့ဟာဒီဘန်ဒါကိုဒီပြေကိုရောက်နေတယ်လေကျွန်တော်တို့ထောက်ပြပြောဆိုတဲ့အခါမှာဆိုရှင်လဲဒီကုမ္ပဏီကလီဇာလိုက်နာခြင်းမရှိသလိုဆိုရဘက်ကလည်းလီလီနက်နက်ရေးယူဆောင်ခြင်းကမတွေ့ရဘူး
ဘီလက်မီဖော်ဆတဲ့ကုန်ညာတန်တဲ့ချီတူဖို့ရမှာလဲတဘာပတ်ဝန်းကျင်စမ်းစစ်တာတွေမရှိဘဲထုတ်ယူသုံးနေရလို့သူကပြောပါတယ်မြန်မာနိုင်ငံဆိုင်ရာဥရောပသမဂ္ဂ EU ရုံးကလည်းလွတ်လပ်တဲ့သဘာဝပတ်ဝန်းကျင်ဆက်စပ်မှုတွေရှိဖို့ပွင့်လင်းမြင့်သားရဲ့ဆွေးနွေးမှုတွေရှိလာဖို့စောတာဖို့အမှုကိစ္စကဖော်ပြနေကြောင်းမေလ15ရက်မှာသဘောထားထုတ်ပြန်ထားပါတယ်။မာတာအဖွဲ့အပါအဝင်အခြားရပ်ဘက်အဖွဲ့300ကျော်ကလည်းဒီကိစ္စအပေါ်မှာအနီးကပ်စောင့်ကြည့်နေပြီးကန့်ကွက်တဲ့သဘောထားကြီးညာချက်တွေကိုလည်းမကြသေးခင်ကစူပေါင်းထုတ်ပြန်ထားပါတယ်။ကျွန်တော်စောထပ်ပါရန်ကုန်မြို့ကနေပြောပြထားတာပါ
။ကျမစုမမရှင်ဘင်္ဂလားပင်လယ်အော်မှာလက်ရှိဖြစ်ပေါ်နေတဲ့အပြင်းဆိုင်ကလုန်းမုန်တိုင်းအနေနဲ့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းတွေထဲမှာမုန်တိုင်းသတိပေးနေတဲ့အကြောင်းကိုတင်ပြပေးချင်ပါတယ်။ဘင်္ဂလားပင်လယ်ကောအတွင်းစူပါဆိုင်ကလုန်းမုန်တိုင်းဖြစ်နေအားကောင်းလာနေတဲ့အမ်ဖန်မုန်တိုင်းဟာဒီသတင်းမှတ်ထဲမှာအိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားကနေကုန်းလွှဲပိုင်းကိုဝင်ရောက်လာနိုင်တယ်လို့မိုးလေဝသကြွမ်းကျင်သူတွေကခန့်မှန်းထားပါတယ်။ဒီအတွက်လည်းဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်စခန်းတွေမှာမုန်တိုင်းအန်ဒီရဲ့တတိပေးကြေညာချက်တွေကိုတာဝန်ရှိသူတွေကနှိုးဆော်နေတယ်လို့ဒုက္ခသည်တွေကပြောပါတယ်။အရေးပေါ်အခြေအနေကြုံရရင်လိုက်နာရမယ့်အစီအမံတွေကိုလည်းတာဝန်ရှိသူတွေကအတန်ချဲ့ဆက်တွေနဲ့လိုက်လံနှိုးဆော်နေကြောင်းကုတုဘလောက်ဒုက္ခသည်စခန်းကရိုဟင်ဂျာဒုက္ခသည်တဦးဖြစ်တဲ့ဦးအောင်မြင့်က VOA ကိုပြောပြပါတယ်။
အော်စပီကာနဲ့အော်နေတာမနေ့ကတည်းကနေအော်နေတာပါစတနာဝင်တဲ့တွင်နဲ့ဟိုအတန်ရှက်စင်းနေပေါ့နော်သူတို့ခွေးတွေကိုလဲနေပြီးတော့မုန်တိုင်းရှိတာရှုံးတော့ဟိုနိုးဆော်နေတာရှိပါတယ်ဒီမှာစပင်ချောင်းတချို့ပလီတွေစက်ကလေးတဲ့စကန်တာဝန်ဆိုင် CIC ရုံးနော်အဲ့ဒီမှာတိတ်အတက်ကဲချုံရဲ့ဒီလိုလဲရတဲ့ဆိုပြီးတာတန်ရှက်စင်းနေဟိုနိုးဆော်ရရှိမှအဲ့ဒါနဲ့ဖဲပြီးတော့စတနာဝင်တဲ့တွင်ကဖဲပြီးတော့ပြောနေတာကြားရပါတယ်ဟိုအရင်စကိုဝင်ဆောင်အမေသမီးတို့ဟိုဘာတော့မချဲမမာတော့အကိုရမယ်လူတွေပေါ့နော်အဲအဲ့ဒီသူသွားမယ်ပြီးတော့ချန်တဟာလုံလောက်မယ်ဆိုလို့ဆိုရင်တခြားလုံလောက်မှာတော့မပေါ့ဘူးဒါကစာတင်ရှင်ဆိုတာဒါတက်တက်လေးဆင်းနေရှိသေးတယ်ဒင်းစင်တာကလုံးလုံးဆိုချန်တော့ကတန်တိုင်းအထူးရှောင်းလုံးရဲ့ပြီးတော့ชูนัดดีเอชูตัดดีเอเอลโลเวตันโดยัสซาทีเดเอเตတွေလဲဟုံးဝင်ပြီးတော့แกซีเนี่ยอาทีပါတယ်တကယ်လို့မွန်တိုင်းဖြစ်လာမယ်ဆိုလို့ဆိုရင်လေတိုက်ပြီးတော့အကုန်လုံးပါတော့နိုင်တယ်ပြီးတော့မြေပြူမှုတို့ဟိုရေကြီးမှုတို့ဒါတွေဖြစ်လာမယ်ဆိုလို့ဆိုရင်တော့ပူတော့စူးတော့မှာပါပဲ
တိုင်းနဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေခိုးလုံရစခန်းထဲမှာကြက်ခိုင်မှုမရှိတဲ့နေအိမ်တွေမှာခိုးလုံနေထိုင်ကြရတဲ့အတွက်ဒုက္ခသည်တွေစိုးရိမ်နေကြတာပါဘာလုခါလေးဒုက္ခသည်စခန်းကရိုဟင်ဂျာဒုက္ခသည်တူဖြစ်တဲ့ဥယီစလန်ကတော့မုံတိုင်းထံပြင်းထန်ပဲဆိုရင်ခံနိုင်ရင်မရှိတဲ့အတွက်စိုးရိမ်ရတဲ့အကြောင်းပြောပြပါတယ
်မုံတိုင်းနဲ့ပတ်သက်ပြီးတော့ဘင်္ဂလားဒေ့ရှ်ဆီယာဘက်ကရော IOM ဘက်ကရောအမက်ဆေ့ချ်ပို့တာရှိတယ်နောက်အတန်ရှက်စင်းနဲ့လည်းဒီမှာဒုက္ခသည်စခန်းတိုင်းကိုနှုံးဆော်ပေးတာတွေ့ရပါတယ်ခင်ဗျအဲအင်းတွေကိုကျွန်းနဲ့တရားရှင်အောင်ဖို့ဆိုပြီးတော့ညွန်ချတာတယ်နောက်အင်တာနက်ညချင်းမထွက်ကြဘူးနောက်နိုင်ငံတွေကအကင်မှာဆော့လို့ပေါ်ဆိုပြီးတော့သူတို့ဘက်ကကြောက်တာရှိတယ်ဒါပေမဲ့ glass team ကတော့ဝါတော့ပြင်ပူတာတော့မထွက်ရဘူးခင်ဗျာဘာနဲ့ကာကွယ်မလဲတာအမတန်စဉ်းစားစရာကောင်းပါလေခင်ဗျာမုံတိုင်းကခေတ်တိုက်ကျလိုက်မယ်ဆိုရင်အများကြီးအလေးချရမရှိတဲ့ကြောင့်ကိုတွေ့ရပါတယ်ခင်ဗျာ
အင်အားပြည်မုံတိုင်းအန်ဒီရဲ့ကြောင့်ဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယနိုင်ငံတွေမှာသတိပေးချက်တွေထုတ်ပြန်ထားသလိုဘေးလွတ်ရာကိုပြောင်းရွှေ့နေရတာတွေလည်းရှိပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေမှာတော့မုံတိုင်းအန်ဒီရဲ့အတွက်အချက်ပြစနစ်နဲ့ကာကွယ်နိုင်မှုကြိုတင်ပြင်ဆင်နေကြတယ်လို့ဒုက္ခသည်ဦးအောင်မြင့်ကပြောပြပါတယ်
။ကျွန်တော်ဟိုမုံတိုင်းနဲ့ပတ်သက်ပြီးတော့တာဝန်ခံရုံးကနေမုံတိုင်းအသင်းလေးကိုရောက်သွားပြီးအသင်းလေးဆိုရင်မုံတိုင်းပြစ်ခဲ့တာဒီပေါ့ဒါအလဲလဲတောင်တာရှိကြည့်တယ်စကန်တာဝန်ခံယူချက်မှာရှေ့ပြလည်းမှာကကူတင်ရင်ဘယ်လိုပြလာမလဲနတ်ကူတင်ရင်ဘယ်လိုပြလာမလဲသုံးကူတင်ရင်ဘယ်လိုပြလာမလဲလို့ရှိပါတယ်အသေးသေးရှိပါတယ်အမှုအခါအတိုင်းဒါတို့စနစ်တကြနော်ရှူးနဲ့စီပြီးတော့ ကိုနေရနဲ့သူချက်ဆွဲထားပါဆိုပြီးတော့အဲ့လိုယွန်ကြတာရှိပါတယ်လို့မာနေမာတာရှိပါတယ်ဒါပေမဲ့ဆဲတွေကဟောင်းငွေပေါ်တော့အဲရှူးနဲ့ဆွဲမယ်ဆိုလို့ဆိုရင်တော့ပြူသွားတာရှိတယ်ပြက်စီးသွားတာရှိတယ်ဒါကြောင့်မွန်တိုင်းကြီးလာလို့ဆိုရင်ဘယ်လိုနည်းနဲ့မကာကွယ်နိုင်ကြအကြောင်းမရှိပါဘူ
း COVID-19 ကရောဂါကူးစက်မှုကိုမကြသေးခင်ကပဲတည်ပြထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေမှာအင်ဂျင်အများအပြားထိခိုက်ပျက်စီးတဲ့အထိမိလောင်မှုနှစ်ခုနဲ့ကြုံခဲ့ရပြီးအခုနောက်ထပ်မုန်တိုင်းအန္တရာယ်နဲ့ရင်ဆိုင်နေရတာပါရခိုင်ပြည်နယ်မှာ2019ခုနှစ်တုန်းက ARS ရိုဟင်ဂျာအစိုးရအဖွဲ့ကိုလိုက်လံနေနေတဲ့မြန်မာစစ်တပ်ရဲ့စစ်စီရေးတွေရဲ့နောက်ဆက်တွဲဖြစ်နေတိမ့်ချီတဲ့ရိုဟင်ဂျာတွေအိမ်နီးချင်းဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ရတာပါမြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတရားဝင်လက်မခံပေမဲ့ဒုက္ခသည်တွေကိုစစ်စစ်ပြီးပြန်လည်လက်ခံဖို့ကိုတော့ကတိပြုထားပါတယ်ရှင်ကျွန်မဆုမမ
ဒီမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ DVV ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3ဂျိုရူးတွေကနေနေ့တိုင်းည9နာရီမှာပြတာတဲ့မိနစ်30သာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆောင်မင်းညာခံတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVV ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
်။ဒုစလဘီကပမီဒီယာရဲမှမြန်မာနိုင်ငံအကြောင်းရေးသားထားတာတွေထဲကတချို့ကိုမူရင်းအဘောမပြတ်ထုံထုပ်ပြောပြလိုပါတယ်။အာရှရဲ့အကြီးမားဆုံးမူရင်းစေဖန်စီမှုမြန်မာနိုင်ငံမှာဖန်တနယ်မူရင်းစေတွေဖန်စီရမိတာမူရင်းဂိုင်းတွေဘိန်းထွက်မူရိတ်ကန်နေအာယုံပြောင်းသွားပြီဆိုတာကိုပြသနေခြင်းဖြစ်တယ်ဆိုတဲ့ခေါင်းစဉ်နဲ့ CBS News မှာရေးသားထားတာကိုကြည့်စွာကြည့်ကြအောင်ပါ။ချွတ်တိကန်ဒေသမှာဒီတရင်အများဆုံးဖန်ဆီးရမိခဲ့တဲ့မူရိတ်ဆေးတွေဆေးလုတ်ဓာတုပစ္စည်းတွေကရိယာတွေဟာတရုတ်ပြည်ကလာတဲ့ဆိုတာရဲမှတ်တမ်းတွေကဖော်ပြနေတယ်။ဖန်တနယ်နဲ့သူ့ရဲ့မူကွဲဆေးအဆုံးလွန်လို့အမေရိကန်နဲ့ကနေဒါမှာလွန်ခဲ့တဲ့9နှစ်အတွင်းသေဆုံးခဲ့ရသူပေါင်း13,000ကျော်ရှိခဲ့ပေမဲ့အာရှမှာတော့ဒီဖန်တနယ်မူရင်းဆေးကသိပ်မတွင်ကျသေးဘူးလို့စာရေးထားပါတယ်။ဒီဘိန်းအတုဆေးဝါးတွေကိုရွှေတရီကံမှာအခုလောက်များများစွာစွာဖန်ဆီးခဲ့တာတခါမှမရှိသေးဘူးလို့မြန်မာနိုင်ငံရဲတပ်ဖွဲ့ကပြောကြပြီး UNODC ခေါ်ကုလသမဂ္ဂမူရင်းနဲ့ရာဇဝတ်မှုဆိုင်ရာယူကလည်းမြန်မာနိုင်ငံရဲတပ်ဖွဲ့နဲ့စစ်တပ်တို့ရဲ့နှစ်လကြာစစ်ဆင်ရေးမှာမူရင်းဆေးကြီးလီတာ36,000ကျော်မူရင်းဆေးထုတ်လုပ်နိုင်တဲ့ဓာတုဆေးဝါး35,000ခွဲလက်နက်တွေလူ130ဖမ်းဆီးမိခဲ့တယ်လို့ပြောထားပါတယ်။တဟာပူမူပြင်းထန်တဲ့ဖန်တနိုင်းဟာမြန်မာနိုင်ငံနဲ့ဒေသတွင်းမှာပါတွင်တွင်ကြဲကြဲဖြစ်လာနိုင်တယ်ဆိုတော့နမိတ်လက္ခဏာဆိုပဲလို့မြန်မာနိုင်ငံအခြေစိုက်ကုလသမဂ္ဂနဲ့အနောက်တိုင်းစင်တာမန်တွေကကောက်ချက်ချကြပါတယ်တဲ့။မြန်မာနိုင်ငံမူရင်းနှင်းနေရဲမူကြီးဇော်လင်းကတော့ဒီလိုမက်ဖန်တနိုင်းတွေမိတာဟာမူရင်းကိုင်းတွေလိုင်းပြောင်းနေပြီဆိုတာကိုပြသနေရပဲဖြစ်တယ်။အမေရိကန်နဲ့ကနေဒါမှာလူသိမ့်ချီစီဆုံးခဲ့ရတဲ့ဒီဆေးတွေဟာအာရှနဲ့ဥရောပ၊အော်စတြေးလျတို့ကကူးစက်ပြန့်နှံ့လာနေတဲ့လက္ခဏာပဲဖြစ်တယ်လို့ပြောပါရတဲ့။ UNODC အစ်တောင်အာရှနဲ့ Pacific Cruise ဂျယ်မီဒက်ကလပ်ကလည်းဒီအန္တရာယ်ကိုကြုံမြင်လို့သူတို့စိုးရိမ်နေကြောင်းပြောပါရတဲ့။အခုဖမ်းမိရဲ့မူရင်းဆေးဝါးတွေဘလောက်သန့်စင်တယ်ဆိုတာမြန်မာရဲတပ်ဖွဲ့ကမပြောပေမဲ့မူခွဲနှစ်မျိုးရှိပြီးအဲ့ဒီမူခွဲနှစ်မျိုးစလုံးဟာဖန်တနယ်ထက်ပိုပြီးအနိုင်ရင်ပြင်ထန်တယ်လို့ဥရောပသမဂ္ဂမူရင်းထင်းသိမ်းရေးအေဂျင်စီကကူကပြောထားပါတယ်။တကယ်တော့ဖန်တနယ်ကို၌ကလည်းဟီရိုအင်းဘိန်းဖြူတဲ့25ဇာကနေအစာပေါင်း50အထိပုံမူပြင်ထန်နေတာပါတဲ့။မူရင်းမှန်ခိုးတွေဟာဖန်တနယ်ဆေးဝါးတွေကိုဟီရိုအင်းဘိန်းဖြူမက်အမ်ဖက်တမင်းဟောယာဘကုကင်းစရာရည်နဲ့ရောစထုတ်လုပ်နေတဲ့အတွက်ပူပြီးတော့တောင်ပြင်ထန်ပြီးလူကိုစီစီနှံကြီးပူများတယ်လို့လည်းရေးထားပါတယ်။အခုဖမ်းမိတဲ့ဆေးတွေအများစုကိုမြန်မာနိုင်ငံအတွင်းမှာဖြန့်ဖို့ရည်ရွယ်တာဖြစ်ပြီးအိန္ဒိယနိုင်ငံတွေကိုလည်းပို့မယ်လို့ဆွေဆေးဖော်ထုတ်ချက်အရဖီစီယာကြောင်းမြန်မာရဲမှုကြီးကိုကူကရေးပါတယ်။ဖန်တနယ်ဆေးရည်ကိုအမှုတ်လိုလုတ်ပြီးလဲရောင်းချနိုင်တယ်။ဟီရိုအင်းထက်ထုတ်လို့ရတာလွယ်ကူတဲ့အကုန်ကျသက်သာတယ်ပမာဏနည်းနည်းလေးကဆေးပြားတွေထောင်ချီထုတ်လုပ်နိုင်ရလို့ဆိုပါတယ်။ဒီဆေးတွေကိုအိန္ဒိယနိုင်ငံတစ်ခုကတင်သွင်းလာတာဖြစ်တယ်။ဘယ်နိုင်ငံဆိုတာကိုရဲမှုကြီးကအတိအကျမပြောပေမဲ့ ရဲအထောက်အထားတွေအရာကတော့ဒါတွေဟာတရုတ်ကလာတာဖြစ်တယ်လို့တွေ့ရကြောင်းရေးသားထားပါခင်ဗျာဒုက္ခသည်စခန်းတွေကိုကိုဗစ်ကာယောဂါကူးစက်လာတဲ့အတွက်ရိုဟင်ဂျာတွေအတွက်စိုးရိမ်ပွဲကြီးထွက်လာခြင်းဆိုတဲ့ကောင်းစဉ်နဲ့ CBS News ရဲ့ရေးသားချက်ကိုဆက်လက်ကြည့်အောင်ပါခင်ဗျာရိုဟင်ဂျာတစ်သန်းနီးပါးရှိနေတဲ့ဒုက္ခသည်စခန်းထဲမှာယောဂါကူးစက်မှုစတွေ့ရတော့ပူပြီးဆုံးသွားရလေအောင်အေးဘော်အဖွဲ့တွေကအလူအရဲလှုပ်ဆောင်နေကြတယ်လို့စာရေးပါတယ်စခန်းထဲကအမျိုးသားနှစ်ယောက်နဲ့အမျိုးသမီးတစ်ယောက်မှယောဂကုသနေရာတွေ့ရှိခဲ့ရတဲ့အတွက်သူတို့နေထိုင်တဲ့အစုဝိုင်းတစ်ခုလုံးကိုတားဆီးပိတ်ဆို့ထားပြီးသူတို့သုံးဦးရောစီဇန်ကွာရန်တင်းလုပ်ထားတယ်လို့ Cox's Bazar ခရိုင်ကျမကြီးကြီးကကိုကပြောထားပါတယ်။ဒီ Cox's Bazar ခရိုင်မှာကုသမှုကိုစတွေ့ခဲ့ရလို့ဧပြီလအစောပိုင်းကတည်းကဘင်္ဂလားဒေ့ရှ်အနာဘိုင်းတွေဟာဒုက္ခသည်တွေအပါအဝင်လူကြီးသုံးသန်းခွဲလောက်နေထိုင်တဲ့Cox's Bazar ခရိုင်တစ်ခုလုံးကိုတင်းတင်းကြပ်ကြပ်လော့ကဒေါင်းလုပ်ထားခဲ့ပါတယ်။ယောဂမကူးဆဲရလေအောင်ဟန်တာကန့်သတ်မှုတွေကိုဒုက္ခသည်ဆရာကန်နှုံးလောက်နားထောင်ကြပေမဲ့အများစုကတော့အန္တရာယ်ကိုနားမလည်ကြဘူးလို့ဆိုပါတယ်။စခန်းထဲမှာအင်တာနက်ဖြတ်တောက်ထားတဲ့အတွက်ကြောင့်လဲမှန်ကန်တဲ့အချက်လက်တွေကိုမရရှိနိုင်ပဲမှားယွင်းတဲ့ကောလာဟလတွေကပြန့်နှံ့နေစေတယ်။ဒါကြောင့်ဒီလောက်ရက်ကိုအမြန်ဆုံးရဆိုင်ဖို့ဘင်္ဂလားဒေ့ရှ်အနာဘိုင်းတွေကိုတောင်းဆိုခဲ့ပင်မလိုက်နိုင်ဘူးလို့ဆိုပြီးဘင်္ဂလားဒေ့ရှ်ကိုဝေဖန်ပြစ်တင်ထားတာလည်းတွေ့ရပါတယ်။ရခိုင်ပြည်မှာမြန်မာအစိုးရစစ်တပ်ရဲ့ထိုးစစ်တွေကစစ်တိုက်ဖြစ်နေတဲ့အတွက်အဲဒီကိုပြန်သွောဖို့ဆိုတာကလည်းအခွင့်အလမ်းမရှိဖြစ်နေတဲ့အချိန်မှာမခံမရထိုင်တဲ့ဒုက္ခသည်တွေဟာဆိုရင်ပင်လယ်တွေကိုလေနဲ့ထွက်ပြေးခဲ့ကြပါတယ်။ပြီးကြရလာအတွင်းကမလေးရှားနဲ့ထိုင်းနိုင်ငံတို့ကဒီဒုက္ခသည်တွေကိုလက်မခံတဲ့အတွက်ပင်လယ်ထဲမှာငါးဖန်းဘုတ်ပေါ်လူပေါင်း60ခန်းပြည်ဆုံးခဲ့ရပြီဖြစ်တယ်လို့လည်းရေးသားထားပါတယ်ခင်ဗျာ။ကျွန်တော်ちょざんだわ。
ユーイアメリカンタンへラジオね読めたにゃアシシンにこうアメリカンピーランスワシントン DC 妙ろがに投輪備にばれ。アメリカンピーランスま COVID-19 ヨガ苦節偏暴むあえぼ地にちゃう VOA ラジオね読たんアシシンにこうやいぽんさん偏投輪備にばれ。ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ဒီနေ့သထုံခရိုင်အတွင်းမှာရေရှားဖားမှုပြဿနာနဲ့တွေ့ကြုံနေရပြီးတော့ဒေသခံတွေအတွက်တောက်သုံးရေအခက်အခဲဖြစ်နေတယ်လို့သိရပါတယ်။ဘလို့အခက်အခဲတွေနဲ့ရင်ဆိုင်နေရသလဲဆိုတာကိုကြည့်ကြရအောင်ပါ။မွန်ဂျီနယ်သထုံခရိုင်အတွင်းကကြိုက်ထိုးဘီးလင်းသထုံပေါင်းမြို့နယ်စတဲ့ဒေသတွေမှာရခင်နှစ်တွေကထပ်ပို့ပြီးတော့မြေအောက်ရေတွေခန်းချောက်မှုတွေရှိလာတဲ့အတွက်ရေတွင်းရေကန်တွေခန်းချောက်လာခဲ့ပါတယ်။ရာသီဥတုပူလာတာနဲ့မျှရေတွင်းတွေမှာတနေ့တဲ့တနေ့ရေတွေခန်းချောက်ခုန်တဲ့အတွက်ဒေသခံတွေအနေနဲ့တောက်သုံးရေပြက်လက်မှုတွေနဲ့ကြုံတွေ့နေရတယ်လို့ဒေသခံပြည်သူတို့ကအခုလိုပြောပါတယ်
။ပုံမှန်ဒီနေ့ကကြတော့တပေါင်းလားဆိုရှိရနေလောက်ဆိုရင်ဒီရှိတော့အလူရှင်တွေလာဝေးတဲ့အချိန်ကမှပေါ့နော်ရဲမုံနေတန်းစီရှိသမျှကြိုပြီးယူတာပေါ့တချို့လူတဲ့ရေတွေကြတောက်တုံရေအစင်မပြေတာတွေအများရှိတယ်တောက်ရေဝေတဲ့အခါကျတော့လောင်းထပြရတော့နှစ်ရက်သားတို့တကယ်လို့အခက်အခဲကြောင့်မရောက်နိုင်ဘူးဆိုကျွန်တော်တို့ကနှစ်ရက်သားလောက်ကိုတောက်ရေကိုလုံလောက်အောင်ထိန်ထားပြရတာပေါ့
ရေလူရှင်ဦးအောင်ကိုကိုလွင်ကလည်းယခုနှစ်မှာတော့အရင်တုန်းကထက်ပိုပြီးတော့ရေခန်းချောက်မှုတွေများလာတဲ့အတွက်ယခင်နှစ်တွေကမခန်းချောက်ခဲ့တဲ့တွင်းတွေတောင်မှဒီနှစ်မှာခန်းချောက်ကုန်တဲ့အတွက်မိသားစုတိုင်းမှာတောက်သုံးရေလိုအပ်ချက်တွေနဲ့ရင်ဆိုင်နေရတယ်လို့ဆိုပါတယ်
။အခုဒီနှစ်မှာဆိုရင်ဖြင့်ရေလိုအပ်ချက်ကမတရားကြီးများသွားတယ်။မတရားကြီးများသွားတဲ့အခါကျတော့ရေတွင်းတွေကလည်းမခန့်နိုင်တော့ဘူး။နောက်ရေထပ်ပင်ရင်းတွေကလည်းမရှိတော့ဘူး။အဲ့ဒါမျိုးဖြစ်တယ်နောက်ပြီးကျွန်တော်တို့ရေအလှရှင်တွေကလှူကျင်တယ်ဆိုတော့အဲ့ဒီရေတွင်းတွေမှာသွားပြီးတော့တန်းစီရတဲ့ဟာက2နိုင်3နိုင်1နိုင်အဲ့လိုမျိုးတွေနှိမ့်ဆုံးကြာနေရတယ်။ရှားပါတဲ့အချိန်ကာလကပို့ပြီးတော့ကြာသွားတယ်။နောက်ရေထွက်ပင်ရင်းတွေတောက်ရေတွင်းတွေမရှိတော့ဘူး။အဲ့လိုမျိုးလေးတွေအရင်တော့ကြိုက်တဲ့လောက်ဆုံးမကုန်တဲ့တွင်းတွေကဒီနှစ်မှာအဲ့လိုမခံတော့ဘူး။
ခုလိုရေရှားပါမှုတွေနဲ့ကြုံတွေ့နေရတာကဒေတာတွင်တဘာဝပတ်ဝန်းကျင်ပျက်စီးထိခိုက်သွားလို့ဖြစ်တယ်လို့မွန်ပြည်နယ်တထုံခရိုင်ဒုတိယညွှန်ကြားရေးမှူးဦးမိုးဝင်းကသူ့အမြင်ကိုခုလိုပြောပါတယ်
။ယာယီဥဒုနော်ပူပြင်းလုံးလုံးလည်းဒါရေရင်းမြစ်လေးတွေကဆုတ်သွားတာပေါ့ဟုတ်ကဲ့။နောက်တောတွေတောင်တွေပြုံးကြီးလာတာလည်းပါတာပေါ့ခင်ဗျ။တချို့ကျတော့တောင်ရာတွေစိုက်တယ်မီးရှို့တော့ဆိုတော့ကျွန်တော်စိတ်ဆန်းနေခန့်ချောက်သွားပါတယ်။တတော်တွေခုတ်တယ်အဲဒါစိတ်ဆန်းနေခန့်ချောက်သွားပါတယ်။ဒီလိုနည်းနဲ့လည်းပဲဒါရေရင်းမြစ်ဒီဆုံးရှုံးရတာလည်းရှိပါတယ်။ဒီရှားပါတဲ့အကြောင်းရင်းကတော့ကျွန်တော်တို့ဒီမြေသားရေကန်တွေပေါ့အဓိကကျွန်တော်တို့ဒီကွင်းရွာတွေဘက်မှာရှိတဲ့မြေသားရေကန်တွေကအဲဒီနှစ်ဆိုပို့ပြီးတော့မှခန့်ချောက်ပါတယ်။ဘာဖြစ်လို့ဆိုတော့အခုချိန်ကလည်းတအားများလာတယ်။နောက်ဒီမြေသားရေကန်တွေကလည်းရေတိတ်မနေတဲ့အမျိုးအစားပေါ့မြေကြီးက။ဒါကြောင့်မို့ကျွန်တော်ကဒါရေရခန့်ချောက်တာဖြစ်ပါတယ်။ဒီမြို့ပေါ်ပဲပိုင်းမှာရှိတဲ့ရွာတွေကိုကြာတော့ဒါရေလက်တူးကျွင်းရဲ့တော့ကျွန်တော်တို့အဝေးရင်းတို့ကျွန်တော်တို့ဌာနကနေဆောင်ရွက်ပေးရတယ်ရှိပါတယ်ရွာမှာလည်းပဲတို့ပုဂ္ဂလိကကိုယ်ပိုင်လေးတွေတူထားတယ်ရှိပါတယ်အဲတချို့ရွာတွေမှာကြတော့ရေရင်းတွေဟာအဲခန်းချောက်တာလည်းရှိပါတယ်မခန်းချောက်တဲ့အတွင်းတွေလည်းရှိပါတယ်ခင်ဗျဟုတ်ကဲ့
လက်ရှိခြေနေမှာတော့ရေတွေခန်းချောက်ခဲ့တဲ့ဒေသတွေမှာတောမီရှို့တာတွေတောခုတ်တာတွေရာဘာပင်တွေစိုက်ပျိုးခြင်းနဲ့တောင်တွေဖြိုပြီးတော့ကြောက်ထုတ်လုပ်တဲ့လုပ်ငန်းတွေအပြင်ရက်ွက်တွေအတွင်းမှာအဝီစိတွင်းတွေကိုအလွန်အကျွံတူးဖော်တာတွေကြောင့်ရေအရင်းမြစ်တွေဆုံးရှုံးလာရပြီးတော့ရေရှားပါမှုကိုခုလိုကြုံတွေ့လာရတာဖြစ်တယ်လို့ဆိုပါတယ်။မွန်ကြီးနယ်အစိုးရအနေနဲ့ရေရှားပါမှုကင်းဝေးစေရေးအတွက်လက်ရှိအခြေအနေနဲ့နှစ်ရှည်စီမံကိန်းများထားရှိပြီးတော့ဆောင်ရွက်နေတယ်လို့လည်းညွှန်ကြားရေးမှူးကခုလိုပြောပါတယ
်။ရေရှားပါမှုကတော့ဒါဒီလိုပေါ့နော်လက်တော်ဖြည့်ရှင်းနေနေပါပဲဒါကျွန်တော်တို့တောက်တုံးကြီးလိုက်ဝေးတယ်ဆိုတာကတော့လေဒါရေလူဖြည့်ရှင်းတာပါခင်ဗျလက်တော်ဖြည့်ရှင်းတာပေါ့လေဒီတောက်တုံးကြီးမရှိတဲ့ရွာတွေအဲ့ဒီနော်လူတွေတုံးလို့ရအောင်ဆိုပြီးလက်တော်ဆောင်ရွက်ပေးရမှာဖြစ်ပါတယ်ဒါကျွန်တော်တို့ရေရှားပါမှုတင်းဝေးသွားတော့ကျွန်တော်တို့ကနှစ်ရှည်စီမံကိန်းနဲ့ကျွန်တော်တို့ဆောင်ရွက်နေပါတယ်ရေရှည်စီမံကိန်းပေါ့ကျွန်တော်တို့မြေသားရေကန်တူတာတို့လက်တူတွင်တူတာတို့တွင်းနဲ့တူတာတို့တွင်းတိန်တူတာတို့ကျွန်တော်စိတ်ဆန်းရေးတွေဆောင်ရွက်တာတို့စသဖြင့်ကျွန်တော်တို့ဒါဆောင်ရွက်ပေးနေပါတယ်ရုံးဌာနအနေနဲ့။အရင်ကမခန်းခဲ့တဲ့ကန်တွေမခန်းခဲ့တဲ့တွင်းတွေတော့မှအခုလက်ရှိမှာခန်းနေတာတွေ့ရပါတယ်။လူတွေကတော့ဒါတောက်သုံးကြီးဟိုတော့လိုအပ်တဲ့အခက်ကလေးတော့ရှိတာပေါ့။ဒါကြောင့်မို့လို့ကျွန်တော်တို့ကလက်တလောဖြည့်ရှင်းတဲ့အနေနဲ့ကျွန်တော်တို့တတ်နိုင်တဲ့ဘိုင်းကနေပြီးတော့မှဒါရေတောက်သုံးကြီးပေးဝေးတာကျွန်တော်တို့ဌာနအနေနဲ့ကဆောင်ရွက်နေပါတယ်။တချို့လည်းပရဟိတဒီဝင်တဲ့ရွာတွေကိုတော့ကျွန်တော်တို့ကနေပူပေါင်းဆောင်ရွက်ပေးပါတယ်။ဒီရေရှားပါမှုလုံလောက်မှုရေရတုံးဆွဲနေအောင်လို့တော့ပြည်သူလူထုကတော့ဒီရေကိုထိမ့်သိမ့်ပြီးတော့မှတုံးတဲ့ပါတယ်ဒါမခန်းခင်ဥမာအပြည့်ပေါ့နော်၃လပဲကျွန်တော်တို့ဒီနွေရည်မရောက်ခင်မှာကျွန်တော်တို့တွင်းထဲမှာရှိနေရေကိုလည်းဟာတမဖြစ်အောင်ပေါ့လေမတုံးမနဲ့စီးနဲ့ကန်းနဲ့တုံးမယ်ဆိုရင်ရေကြံပါမယ်ရေကြံရင်ကျွန်တော်တို့အခုလိုပူပြင်းထောက်တွေ့တဲ့ယာဉ်ရောက်လာတဲ့အခါမှာဒါရေလည်းရှားပါမှုလေးတွေရတယ်တက်တာမျိုးလို့ထင်ပါတယ်ဟုတ်တယ
်ခုလိုရေရှားပါမှုတွေနဲ့ကြုံတွေ့နေရတာကဒေတာတွင်တဘာဝပတ်ဝန်းကျင်ပျက်စီးထိခိုက်သွားလို့ဖြစ်တယ်လို့အောင်ကိုကိုလွင်ကလည်းသူ့အမြင်ကိုခုလိုပြောပါတယ
်သူတို့အကုန်လုံးအပင်တွေကိုဂရုံးတွေတုံးပြတဲ့ rubber ဘေးတွေကြီးပဲစိုက်တယ်အဲ့ဒီခါကျတော့ကျွန်တော်တို့က rubber ရေစုပ်တာရေကိုပြန်လှည့်ပြီးတော့မထိန်နာပြီးတဲ့အပင်တွေဖြစ်နေတယ်အဲ့တော့ကြောင့်ကျွန်တော်တို့မှာရာသီဥတုကတော်တော်လေးကိုဆူဆူဝါးဝါးဖြစ်သွားပါတယ်အဲ့တော့ gear စနစ်တွေပြက်စီးလို့ကျွန်တော်တို့မှာရေအရင်းမြစ်တွေလည်းပြောက်ဆုံးလုံးနဲ့ရေတကယ်ထွက်ခဲ့တဲ့နေရာတွေကလည်းရေကလူအပ်တဲ့လောက်မရဘူးဖြစ်နေတယ်။အဲကျွန်တော်တို့သထုံကတကယ်ဆိုရင်အင်မတန်မှလွယ်ကူလွယ်ကူကူကိုကျွန်တော်တို့သထုံတစ်မျိုးလုံးရေပေးလို့ရတယ်တစ်ခွက
်။မွန်ပြည်နယ်အတွင်း2019-2020ဘန်ဒါနှစ်အတွက်ကျေးလက်ဒေသဖွံ့ဖြိုးရေးဦးစီးဌာနအနေနဲ့ကျေးလက်ဒေသတွေမှာရေရရှိရေးအတွက်ငွေကျပ်904.655ကျပ်တန်းကျော်သုံးဆွဲပြီးတော့စက်ရည်တွင်းနေမြေသားရေကန်တွေတူဖော်ပေးတာလက်တွင်းတွေကိုတူဖော်ပေးပြီးတော့ရေစုကန်တွေတိဆောက်ပေးခြင်းများပြုလုပ်ခဲ့သလိုမြို့ပေါ်ရက်ွက်တွေမှာလည်းရေရရှိဖို့အတွက်စီပင်သားရဌာနမွန်ပြည်နယ်အစိုးရခွင့်ပြုချက်ရန်ပုံငွေတွေနဲ့ဆောင်ရွက်မှုတွေထားရှိနေတယ်လို့သိရပါတယ်မွန်ပြည်နယ်တထုံခရိုင်ကြိုက်ထုံမြို့နယ်အတွင်းမှာကျေးရွာပေါင်း155ရွာရှိပြီးတော့တထုံခရိုင်တွင်နေထိုင်ကြတဲ့လူဦးရေကတော့8သိန်းကျော်နေထိုင်ကြတယ်လို့သိရပါတယ်ရှင်။ကျမမေတ္တာဟိမမြေမခသတင်းအေဂျင်စီကနေ VOA ကိုသတင်းပေးပို့လိုက်တာပ
ါ။သောရရှင်များရှင်အပတ်စဉ်စီးပွားရေးအစီအစဉ်ကိုတင်ပြပါမယ်။ကျမသင်္ကီထိုက်ပါ။အရေးအတွက်အကောင်းဆုံးကြောက်စင်းကြောက်မြက်တွေထွက်တဲ့မြန်မာနိုင်ငံမှာအရင်စည်းကွက်တာဖြစ်ထွန်းနေတာပါ ဒီမြမကြောက်စိမ့်ကြောက်မြက်ဈေးကွက်ကိုတစိမ့်တစ်ပိုင်းအချောတဲ့ဒါမှမဟုတ်လေအချောတဲ့လိုင်းဘက်ကိုပြောင်းလဲနိုင်မဲ့အလားအလာရှိပါသလားဆိုတာကိုဒီသတင်းပတ်မှာဆွေးနွေးထားပါတယ်ကြောက်စိမ့်ကြောက်မြက်ကနေဝင်ငွေလဲပို့ပြီးတော့ရလာနိုင်တယ်လို့လူထုအတွက်လဲအလို့အကိုင်းတူဖန်တီးနိုင်ရေးအတွက်ကြောက်စိမ့်ကြောက်မြက်ပညာနဲ့ပတ်သက်ပြီးကြဲကြဲပြန့်ပြန့်သင်ကြားနိုင်မဲ့ပညာရေးစနစ်လိုအပ်တယ်လို့မူဝါဒချက်မှတ်သူတွေအနေနဲ့လဲဒီဈေးခွက်ရဲ့အကြောင်းသိဖို့လိုအပ်တယ်လို့မန္တလေးကြောက်မြက်လုပ်ငန်းရှင်များအသင်းရဲ့တွဲဖက်အတွင်းရေးမှူးတဲ့ကြောက်မြက်ဒီဇိုင်းပညာရှင်ဒေါ်စုမွန်တို့ကသုံးသပ်ထားပါတယ်ရှင်ဒေါ်စုမွန်တို့ဟာဒါအင်္ဂလန်မှာသွားပြီးတော့ဒါနိုင်ငံတကာကမ္ဘာအသိအမှတ်ပြု GIA certificate ရယူထားတယ်နောက်ခါဒီမန္တလေးမြို့မှာလဲဒီဇိုင်းနဲ့ပတ်သက်ပြီးတော့ပြန်ပြီးတော့သင်ပေးနေတယ်ဖွင့်နေတယ်လို့ပြောပါဒီမန္တလေးမြို့ဟာဆိုလို့ရှိရင်ဒါကြောက်စိမ်းမှာအတော်လေးအခရာကျတဲ့ဒေတာဖြစ်ပါတယ်ဒါပေမဲ့အားလုံးကအရိုင်းဈေးကွက်မျိုးဖြစ်နေပါတယ်အချောတယ်ထုတ်နိုင်ဖို့ပေါ့နော်ဒေါ်စုမွန်တို့ဘလို့မြင်ပါလဲရှင
်မန္တလေးမြို့ဟာဆိုလို့ရှိရင်ကြောက်စိမ်းမှာဈေးကွက်အကြီးဆုံးဈေးကွက်တစ်ခုမန္တလေးမှာရှိပါတယ်မန္တလေးကကြောက်စိမ်းတစ်ခုတည်းတည်းမဟုတ်ပါဘူးရှင်တခြားသောကြောက်မြက်ရတနာတွေရဲ့စုံစည်းရလို့လည်းပြောလို့ရပါတယ်ရှင်အဲ့ဒီမှာကျမတို့ကတရုတ်လူမျိုးအများဆုံးလာဝယ်တဲ့အတွက်ကြောင့်မလို့တရုတ် market အဓိကတော့တရုတ် market ကိုထားကြပါတယ်နောက်ပိုင်းကျတော့ဘာဖြစ်လာလဲဆိုတော့တခြားနိုင်ငံတွေကိုကျမတို့ကဟိုတင်သွင်းခွင့်လို့ဘာလို့ဆိုတာထက်စူးစမ်းဖို့လို့ဆိုတာထက်ဒီမှာလာပြီးတော့ဝယ်တဲ့တရုတ်လူမျိုးတွေကိုရှောင်းဖို့လို့ပဲသူတွေအားတန်ကြတယ်ပေါ့နော်ဆိုတော့ကုန်တယ်ဒီအနေနဲ့ကလည်းဈေးကိုတချို့ကုန်တယ်ဒီဆိုလို့ရှိရင်ရတဲ့တဲ့လောက်မရသေးနဲ့ဈေးကွက်အခြေအနေကရောင်းချလိုက်ရတာမျိုးတွေလည်းရှိပါတယ်ရှင
်။ဒီဈေးကွက်ကြီးကကုန်ကြောထုတ်နိုင်တဲ့ဈေးကွက်ဖြစ်ရင်မြန်မာနိုင်ငံတွင်းမှာလူတွေလည်းပို့ပြီးတော့အလုပ်ကံရမယ်ဝင်ငွေလည်းပို့ရမယ်အစိုးရလည်းအခွန်ပို့ရမယ်ဆိုတော့ရည်ရွယ်ချက်မျိုးရှိကြတာပေါ့နော်။ဆိုတဲ့ခါရောက်တော့ဒီလမ်းကြောင်းကိုသွားဖို့ရောနှီးဆက်ပြီလားရှင်။ဒီလမ်းကြောင်းကိုဥတည်နေပြီလားအခုလောလောဆယ်မှာ
ဟုတ်ကဲ့အခုလောလောဆယ်မှာတော့အဲကျမတို့ပေါ့နော်2019ခုနှစ်နှစ်အလယ်လောက်မှာဖွင့်တဲ့အချိန်မှာထီတော့ဒီ2020လောက်ထီကတော့စိတ်ဝင်စားတဲ့လူငယ်တွေလည်းများပြားပါတယ်နောက်တစ်ခုကဘာရှိလဲဆိုတော့လောဘရတနာဆိုင်တွေကြောက်မြင့်ရတနာဆိုင်အကြီးတွေရပါစိတ်ဝင်စားကြပြီးတော့ကျမတို့လည်းဆက်သွယ်လာတဲ့လူတွေလည်းရှိပါတယ်ဒါကြောင့်မို့လို့ကျမတို့တယောက်တည်းနဲ့လောက်တာထက်စားလို့ရှိရင်ဒီလိုလေးလူများလာတော့ဒီနည်းနဲ့တော့တော်တော်လေးလာမင်းလို့ပြောလက်ပါတယ်
မြန်မာနိုင်ငံမှာကလူတွေကလက်ဝတ်လက်စားဆိုတာကအများစုရွှေဝယ်ကြပါတယ်ပြီးတဲ့ခါတော့သူတို့ကရှိရင်တော့ဝယ်ပြီးတော့စုထားတဲ့သဘောပေါ့နော်နောက်ပြီးတော့ပြန်ရောင်းမယ်လူတဲ့ခါမှာပြန်ရောင်းမယ်ဆိုတဲ့သဘောဖြစ်ပါတယ်ဆိုတော့အခုဒေါ်စွန်မွန်တို့သွားတဲ့လိုင်းကရောက်တော့အထက်လိုင်းကရောက်တဲ့ခါရောက်တော့ပို့ပြီးတော့ဟိုဇင်ကံပစ္စည်းသဘောမျိုးဆန်လာတယ်ဆိုတော့မြန်မာနိုင်ငံကမြန်မာနိုင်ငံဈေးကွက်ကိုရောအားထားလို့ရပါမလားဒီဈေးကွက်မျိုးကနိုင်ငံတကာကိုပို့ပြီးတော့အားထားရမလားဈေးကွက်အနေအထားရောဘယ်လိုတွေ့ရပါလဲရှင
်အရင်ကတော့ဗမာပြည်မှာကဟိုဥမာပြောရမယ်ဆိုသူစားလက်စွပ်ဖြစ်စားတယ်ဆိုရင်အလုံးကသူစားလက်စွပ်စုံပြီးပဲဝင်ချင်တယ်ပေါ့နော်ဒီနေ့ခေတ်မှာတော့ဒီပုံစံဒီဇိုင်းတွေကိုတယောက်တည်းအတွက်ထုတ်လုပ်ထားတာဆိုတာမျိုးကိုပို့ပြီးတော့မှညာစိတ်ဝင်စားလာကြပါတယ်ရှင်ငွေရည်များလာတာလည်းပါတယ်ငွေကြေးတက်နိုင်တဲ့သူတွေလည်းရှိလာတာလည်းပါပါတယ်နောက်တစ်ခုကနိုင်ငံတကာရုပ်ရှင်တွေနိုင်ငံခြားဆက်လက်တွဲတွေမှာလည်းအများကြီးကြည့်လို့ရတာဖြစ်တဲ့အတွက်ကြောင့်မလို့ပြောင်းလဲလာတဲ့လူငယ်မှုအရာတော့ကျမတို့က market ကလည်းတဖြည်းဖြည်းနဲ့ပြောင်းလဲလာတယ်လို့ပြောလို့ရပါတယ်ရှင
်မြန်မာနိုင်ငံတည်းကလုပ်ငန်းရှင်တယောက်အနေနဲ့နိုင်ငံခြားကိုထွက်ပြီးတော့ဟိုဒီကြောက်မြက်အချောတဲ့ရောင်းတဲ့အခါမှာဒီဇိုင်းပိုင်းကအတော်လေးစကားပြောမယ်ချင်ပါတယ်အဲ့တော့ဒေါ်စုမွန်တို့တို့အနေနဲ့ဒီပြည်ပကြိုက်ဒီဇိုင်းအနေထားထီအောင်ရောဈေးကွက်ကိုတိုးနိုင်ပါသလားရှင
်အခုချိန်ထိတော့ကျမတို့စူးစမ်းနေရသေးပါပဲရှင်ကျမတို့က market ကိုဘယ် market ကိုရွေးချယ်မလဲဆိုတာကိုစဉ်းစားရတယ်ပေါ့နော်နောက်တစ်ခုကဘာလဲဆိုတော့ကျမတို့ကဂျပန်ကိုသွားရောက်လို့ရှင်ဂျပန်အတွက်ဒီဇိုင်းတစ်မျိုးထုတ်ရပါတယ်မကာအိုကိုသွားရောက်လို့ရှင်မကာအိုအတွက်ဒီဇိုင်းတစ်မျိုးထုတ်ရပါတယ်အမခုနပြောသလိုအိန္ဒိယကိုသွားလို့ရှင်ဂျပန်နဲ့မကာအိုမှာတော့လောက်ထားတဲ့ဒီဇိုင်းကအိန္ဒိယမှာသွားပြီးရောင်းချလို့မရပါဘူးရှင်ဒါကြောင့်မို့လို့ကျမတို့ကထိုင်းအတွက်ကိုဆိုလို့ရှင်ထိုင်းအတွက်ဒီဇိုင်းတစ်မျိုးစဉ်းစားရပါတယ်ကြာလာတော့ကုန်တယ်ဒီအနေနဲ့ပါဖြစ်လဲဆိုတော့အစွန်ကုန်လေးဖက်ပါပြီးတော့မှဒီဇိုင်းထက်ဆောင်လို့ရှိရင်ကြောက်ကိုပဲအဓိကရောင်းတဲ့ပုံစံမျိုးဘက်ကိုရောက်လာပါတယ်ရှင်။ဒါကြောင့်မို့လို့ကျမကသူတို့အနေနဲ့စဉ်းစားမှုပိုင်းဆိုင်ရာ creation ပိုင်းမြင့်စင်နေတိုင်းဒီအလုပ်ထဲမှာပဲနေနေရာထက်ဆောင်လို့ရှိရင်အစ်စ်တစ်မျိုးများပြောင်းပြီးတော့စဉ်းစားနိုင်တယ်ဆိုလို့ရှိရင် market တစ်မျိုးများထပ်တည်ရမလားဈေးကွက်တစ်မျိုးအဝင်းစင်တစ်မျိုးနဲ့ ဖွေးခေါ်မှုအတမီညာချမလားဆိုတဲ့စိတ်ကူးနဲ့ကျွန်မတင်တန်းလေးကိုလုပ်ချစ်တာဖြစ်ပါရဲ့ရှင
်။အချောလိုက်ဘက်ကိုတွန်းပို့ဖို့ဆိုတာမှာအစိုးရရဲ့မူဝါဒဘိုင်းနဲ့လည်းစိုက်မယ်ထင်ပါတယ်။ဆိုတော့အစိုးရဘက်ကဒီကြောက်ပေါ့နော်ကြောက်မြေရနာအရင်းနေထွက်တင်ရတဲ့စာလို့ရှင်ရင်တစိမ့်တစ်ပိုင်းအချောတယ်လောက်ဖြစ်ဖြစ်ပဲထုတ်ရတော့မယ်ဆိုတော့မူဝါဒမျိုးများချက်မှတ်နိုင်ရင်မကောင်းဘူးလားရှင်ဒေါ်စုမွန်တို့တို့ဘယ်လိုညင်ပါတလဲဒီပုံမှာ
ကျမလေ့လာကြည့်ရတလောက်ကကြောက်မြင့်ရတနာအချောတယ်ကိုအစိုးရအနေနဲ့အများကြီးပဲဟိုအားပေးပြီးတဲ့အခါကျတော့လှုပ်ရှားချင်တာကိုတွေ့ရှိရပါတယ်ရှင်ဒါပေမဲ့ကျမကတော့ကျမအနေနဲ့ကတော့ဒါပေမဲ့လှုပ်ဆောင်မှုဘိုင်းဆိုင်ရာမှာကျတော့တို့ဒီကြောက်မြင့်ရတနာလုပ်နေတဲ့အလူတွေနဲ့ပေါ့နော်တကယ်နိစက်မှုချိရတော့မှန်ပေမဲ့သူတို့ကိုယ်တိုင်ဒီထဲမှာဝင်လို့နေရမှာမဟုတ်တော့စဉ်းစားတွေးခေါ်မှုဘိုင်းဆိုင်ရာတွေကမတူညီကြပါဘူးရှင်ကုံတယ်ဒီနဲ့အစိုးရပိုင်းအစိုးရဌာနနဲ့ကကုံတယ်ဒီအနေနဲ့ဘက်ကကျမကကုံတယ်တယောက်အနေနဲ့နောက်တစ်ခုကလူငယ်တယောက်အနေနဲ့အာနောက်တစ်ခုကကျတော့ဒီပညာရေးဘက်ကရောပို့ပြီးတော့မှကျမယူဆတာကနိုင်ငံနိုင်ငံတိုးတက်ဖို့ဈေးကွက်တစ်ခွက်တိုးတက်ဖို့ဆိုလို့ရှင်ဒီဈေးကွက်မှာရှိတဲ့တည်င်းအချက်လက်ဒီဈေးကွက်မှာရှိရမယ့်သိထရမယ့်အချက်လက်တွေ information တွေကိုကျမတို့ကမြန်မြန်ဖြန့်နိုင်မှနောက်တစ်ခုကအသိပညာဗဟုသုတကျွဲဝါမှကိုယ့်စီမှာရှိတဲ့ပစ္စည်းကိုထိမ့်သိမ်းစောင့်ရှောက်နိုင်စွမ်းရှိမယ်ကျမကယူဆပါတယ်ရှင်ဒါကြောင့်မို့လို့ကျမအနေနဲ့မြန်မာပြည်မှာကတက္ကသိုလ်တွေရှိပါတယ်ရှင်အဲစေပညာတက်ကလို့ရှိတယ်နိုင်ငံသားပါတာတက်ကလို့ရှိတယ်ကွန်ပျူတာတက်ကလို့ရှိတယ်ဒီမှာဒီလက်တလောက်အဲသိပ္ပံနဲ့ဉာဏ်ပညာဆိုင်ရာတက်ကလို့ရှိတယ်အစသဖြင့်တက်ကလို့တွေရှိပါတယ်ဒါပေမဲ့ကြောက်မြင့်ရနာနဲ့ပတ်သက်ဘူမိဗေဒတက်ကလို့ရှိပေမဲ့ကျမတို့စီမှာလက်ဝိယရနာအချောတဲ့ဘိုင်းဆိုင်ရာတို့ကမရှိသေးပါဘူးရှင်နောက်လာမဲ့လူငယ်တွေအတွက်အချိန်မပုတ်စေဘဲနဲ့ဒီလိုမျိုးအသိဉာဏ်ဗဟုသုတတွေရဖို့လို့နောက်တစ်ခုကအစိုးရအနေနဲ့ဒီအချောတဲ့ဘိုင်းဆိုင်ရာကိုတကယ်ကိုမျိုးတိုးတက်စေချင်တယ်ဆိုလို့ရှိရင်တော့လက်ဝိယရနာဘိုင်းဆိုင်ရာတက်ကူတွေဖွင့်ပေးတင်လို့ကျွန်မကတော့ဦးစားပါတယ်ရှင်
မင်္ဂလာပါရှင်အားလုံးစိတ်နဲ့ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်သက်တမ်းရောက်တဲ့နောက်မှာတော့ကမ္ဘာမှာကြုံတွေ့နေရတဲ့ကိုရိုနာကပ်ဘေးရောဂါစုကြီးကြောင့်လူတွေအားလုံးအပြစ်မထွက်ဖဲနဲ့တီးတန့်ခွဲပြီးတော့နေနေရချိန်မှာကမ္ဘာတစ်ဝန်းကရုပ်ရှင်ပွဲတော်တွေဘလို့များဆက်ပြီးတော့ကျင်းပသွားဖို့စီစဉ်ထားပါလေဒီလိုမျိုးကမ္ဘာတစ်ဝန်းကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူထွားလေးကိုပြောပြပေးသွားပါမယ်ကွာတဝန်ကရုပ်ရှင်ပွဲတော်ပေါင်း20ကျော်ဟာအင်တာနက် YouTube online channel ကနေပြီးတော့ရုပ်ရှင်တွေကိုအခမဲ့ထုတ်လွှင့်ပြသဖို့စီစဉ်နေပါတယ်။ကိုရိုနာဗိုင်းရပ်စ်ကမ္ဘာကပ်ဘေးရောဂါစုကြီးကြောင့်ရုပ်ရှင်ရုံတွေပိတ်ထားရသလိုကင်းရုပ်ရှင်ပွဲတော်နဲ့ညူယောက်ကနှစ်စဉ်ကျင်းပနေကြရုပ်ရှင်ပွဲတော်တွေကိုဖျက်သိမ်းလိုက်ရတဲ့နောက်မှာအခုလိုသူတို့အစီအစဉ်လာတာဖြစ်ပါတယ်။We are one a global film festival. ဒီစည်းတလုံးနဲ့ကမ္ဘာရုပ်ရှင်ပွဲတော်ဆိုတဲ့ခေါင်းစဉ်နဲ့အစည်းအဝေးကြာကျင်းပမယ့်အစီအစဉ်ဖြစ်ပါတယ်။ Berlin, Cannes, Venice, Sundance, Toronto နဲ့ Tribeca ရုပ်ရှင်ပွဲတော်တွေဒီအစီအစဉ်မှာပါဝင်ထားကြပြီးတော့မေလ29ရက်နေ့မှာဒီရုပ်ရှင်ပွဲတော်စတင်မယ်လို့စီစဉ်တဲ့ Tribeca Enterprise နဲ့ YouTube channel တို့ကအခုမေလ17ရက်နေ့ကပဲသတင်းထုတ်ပြန်သွားတာပါ။ရုပ်ရှင်ပွဲတော်အတွင်းမှာပြသမယ့်အထင်မှာတော့ရုပ်ရှင်ကားတွေဖြင့်မှတ်တမ်းရုပ်ရှင်တွေ၊ဂီတအစီအစဉ်တွေ၊ဟာသနဲ့တခြားဆွေးနွေးပွဲလုပ်ထားတာတွေလည်းရှိပါသေးတယ်။အသေးစိတ်အစီအစဉ်ကိုတော့ကြေညာထားတာမျိုးမရှိသေးပါဘူး။ရုပ်ရှင်ပွဲတော်တွေမှာပုံမှန်အားဖြင့်ပြလေ့ရှိတဲ့အဓိကရုပ်ရှင်ကားကြီးတွေကိုပြသမယ့်ပုံတော့မတွေ့ရပါဘူး။ဒီအစီအစဉ်တစ်ခုလုံးကိုအွန်လိုင်းပေါ်ကနေအခမဲ့ကြည့်ရှုနိုင်မှာဖြစ်ပြီးတော့အဲ့ဒီမှာကြည့်ရှုတဲ့ပရိသတ်တွေကို WHO ရဲ့ COVID-19 ရောဂါအရေးပေါ်တုံ့ပြန်မှုရန်မုံငွေအတွက်အလှူငွေထည့်ဝင်ကြဖို့လဲအလှူခံမှာဖြစ်ပါလိမ့်ရှင်။ I see the lights go out on Broadway. I saw the ruins at my feet.အမေရိကန်ပြည်အစုမှာကိုရိုနာဗိုင်းရပ်စ်ကပ်ဘေးရန်မုံငွေရှာဖွေပွဲတစ်ခုဖြစ်နေညွှန်ရုံမြို့မှာတနင်္လာနေ့မေလ17ရက်နေ့ကရုပ်မြင်သံကြားကနေပြောဖြောပြပွဲတစ်ခုထုတ်လွှင့်ပြသခဲ့တာမှာတော့ဒေါ်လာ115သန်းကျော်ရန်မုံငွေရှာဖွေနိုင်ခဲ့ပါတယ်။ Rise Up New York ရုံးထားလို့ညွှန်ရုံဆိုတဲ့ဖြောပြပွဲမှာဂီတပိုင်းကအဆိုရှင်တွေဂီတပညာရှင်တွေတွေမကရုပ်ရှင်နယ်ပယ်ကနာမည်ကြီးတွေရောဒါတွေအပြင်အားကစားသမားတွေစပိုမူးတွေလိုမျိုးလူသိများတဲ့သူတွေပါဝင်တာပါ Robin Hood Brahita အဖွဲ့နဲ့ I Heart Media တို့ပေါင်းပြီးတော့တင်ဆက်တာဖြစ်ပါတယ် Robin Hood Brahita အဖွဲ့ဆိုတာကညူယောက်မြို့မှာစီးရင်မွေးတင်မှုချော့ချရေးတွေလှုပ်ဆောင်နေတဲ့အဖွဲ့ဖြစ်ပါတယ်နာမည်ကျော်အဆိုတော်တွေမှာဆိုရင်တော့ Billy Joel Mariah Carey Sting တို့လိုမျိုးဝိုင်းရင်အဆိုတော်တွေလည်းပါပါတယ်Billy Joel က Miami 2017တချင်ကိုတည်ဆူထားပြီးတော့သူ့ရဲ့ဖြောပြမှုကိုတော့တချင်ကညူယောက်မြို့ရဲ့လူအစီဆုံး
အခုတော့လူသူကင်းမဲ့နေတဲ့ Times Square ကွယ်လကာ TV ဖန်သားပြင်ကြီးပေါ်မှာထုတ်လွှင့်ပြသထားပါတယ်။ရုပ်ရှင်တွေကဆိုရင်တော့ Jennifer Lopez တို့ Trevor Noah တို့ရဲ့မျှော်လင့်ချက်သတင်းစကားတွေကိုလည်းဒီရုပ်သံအစီအစဉ်မှာကြားခဲ့ရတာပါ။ Jennifer Lopez ကလည်း New York ဇာတိဖြစ်ပြီးတော့သူက New York I know your strength New York မင်းရဲ့အင်အားကိုကျွန်မသိပါတယ်လို့အားပေးစကားပြောသွားခဲ့ပါတယ
်။ New York I know your strength We're going to get through this.But we need to make sure we take care of all our neighbors, including our children.
Nearly 400,000 people have been infected with the coronavirus in New York City, which is a very serious infection. I want to be, I want to be, I want to be, I want to be a celebrity, yeah. This is the season of Radio Ma, but since the last year, we have been talking about the season. This is the season of Radio Ma, but since the last year, we have been talking about the season.ရုပ်မြင်သံကြားမှာတနင်္ဂနွေနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။
ဒီသတင်းပါမဟုတ်အချို့မျိုးတစ်မျိုးဖြစ်တဲ့ကျုံကျဲ့ဥတရားစသဖြင့်နဲ့ဖုတ်တဲ့နန်ကထိုင်တို့အချုံမုံမျိုးကိုခေါ်တဲ့ကူကီကိုအခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံ
း cookie cutter
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက c o o k i e cookie ကနန်ကထိုင်လို့အချုံမုံမျိုး cookie ကျမတို့မြန်မာမှာလဲမုတ်တွေကြောင်ရရမှာ cookie ဆိုတဲ့အသုံးကိုပဲသုံးထားတာတွေလည်းတွေ့နိုင်ပါတယ်CUTTER ကတကဖြတ်တာဆိုတော့စကပိုက်ထုံးရဲ့လုံကောက်ဒီဘယ်ကတော့ကူကီမုတ်ကိုဖြတ်တဲ့ပစ္စည်းပေါ့ဘစ်ကတ်မုတ်လိုကူကီမုတ်မျိုးကိုဖုတ်မယ်ဆိုရင်ဂျုံတကြားနို့ကျဲဥစသဖြင့်နေပြီးအပြားလိုက်လှိမ့်ရတာဖြစ်ပါတယ်ဒီနောက်အဲ့ဒီလှိမ့်ထားတဲ့အပိုင်းကိုကိုလိုချင်တဲ့လေးတောင်ထရီကန်ကျဲစသဖြင့်ဖြစ်နိုင်ဖို့ရကသံဒါမှမဟုတ်ပလတ်စတစ်နဲ့လှုပ်ထားတဲ့ဖြတ်တဲ့ပစ္စည်းကိုသုံးရတာဖြစ်ပါတယ်အဲ့ဒီပစ္စည်းကိုကူကီကတ်တာရဲ့လို့ရည်ညွှန်းသုံးတာဖြစ်ပါတယ်။အဲ့ဒီကူကီကတ်တာကိုသုံးပြီးတော့ခြုံပြားပေါ်မှာဖိလိုက်မယ်ဆိုရင်ကိုလိုချင်တဲ့ပုံတွေထွက်လာတာလည်းဖြစ်ပါတယ်။ဒီနောက်မုတ်ဖုတ်တဲ့အာဗင်နဲ့ကိုထည့်ပြီးတော့ဖုတ်ရတာဖြစ်ပါတယ်။ဒါကြောင့်ကူကီကတ်တာကိုသုံးပြီးမုတ်ဖုတ်မယ်ဆိုရင်ကိုဖြတ်တဲ့ကူကီကတ်တာပုံစံအတိုင်းအားလုံးကဒီပုံစံနဲ့ထွက်လာတာကိုဆိုလိုတာဖြစ်ပါတယ်။ဒါကြောင့်ကူကီကတ်တာဆိုတဲ့ idiom အသေးပဲကတော့ဒီပုံစံနဲ့ထွက်လာတာတထရာတဲ့ဖြစ်နေတာမျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီ idiom ဟာနာမဝိသေသန adjective အဖြစ်သုံးထားတာဖြစ်တဲ့အတွက်ကြောင့်လေသူ့ရဲ့အနောက်မှာ noun noun ဆိုတာကိုအမြဲပဲလိုက်ရတာလည်းဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George ကိုပေးတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
။ This neighborhood has cookie cutter homes. It must have the same home building company.
ဒီရက်ကွက်မှာအိမ်တွေကြည့်လိုက်ရင်အလုံးကဒီပုံစံနဲ့ပဲအင်းဆောင်တဲ့ company ကလည်းခုလည်းဖြစ်ပါလိမ့်မယ်လို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ This neighborhood has cookie cutter homes. It must have the same home building company.
ကုစလေတင်ပြပေးမှာကတော့
Smart Cookie
ဖြစ်ပါတယ်။စာလုံးပေါင်းက S M A R T Smart ကတော်ရာညံထက်မြတ်တာ C O O K I E Cookie ကဒီနေရာမှာစောစောကရှင်းပြခဲ့တဲ့ idiom မှာလို့နံကထိုင်လိုမျိုးမဟုတ်ချို့မဟုတ်ပဲလူကိုရည်ညွှန်းသုံးထားတာဖြစ်ပါတယ်။ဒါကြောင့် smart cookie ဟာညံထက်တဲ့လူကိုဆိုလိုတာဖြစ်ပါတယ်။ idiom အသေးပဲကလည်းအတူတူပါပဲ။လူရည်လေတဲ့လူမျိုးညံထက်တဲ့လူမျိုးပညာရှိပြီးပြဿနာကိုဖြေရှင်းနိုင်တဲ့ညံမျိုးရှိတဲ့လူကို smart cookie ရဲ့လို့ရည်ညွှန်းပြောတာဖြစ်ပါတယ်။ဒေါ်ရဲတက်တဲ့အားကိုးရတဲ့ခုခုခိုင်းရင်စိတ်ချရတဲ့လူမျိုးကိုလည်းရည်ညွှန်းသုံးတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Groupie ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
။ My niece is a smart cookie. She passed her matriculation with 5 distinctions.
ကျွန်တော်ရဲ့ဒီမကတကယ်ကိုညံထက်မြက်တဲ့ကောင်မလေးပဲ။စေတန်းစာမေးပွဲကိုငါးဘာသာဂုဏ်ထူးနဲ့အောင်တယ်လေလို့ထိပ်ပေးရပါတယ်။ George Groupie ရဲ့ဥပမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ။
My niece is a smart cookie. She passed her matriculation with 5 distinctions.
ခုနောက်ဆုံးတင်ပြပေးမှာကတော့
tough cookie
ဆိုတာပဲဖြစ်ပါတယ် T TOUGH tough ကဒီနေရာမှာခံနိုင်ရရှိတာခက်ခဲတာကိုဆိုလိုတာဖြစ်ပါတယ် COOKIE cookie ကစောစောကအတိုင်းလူပုဂ္ဂိုလ်ကိုရည်ညွှန်းတာဆိုတော့ Squid Home ရဲ့ဓာတ်ရိုက်အသေးပဲကတော့ခက်တဲ့လူမျိုးဖြစ်ပါတယ် idiom ဆိုတဲ့သဘောပိုက်အသေးပဲကတော့နှစ်မျိုးရှိပါတယ်တစ်ခုကတော့ကျမတို့မြန်မာမှာအတော့ကိုမလွယ်တဲ့လူစားမျိုးဖြစ်တာကိုဆိုလိုတာဖြစ်ပါတယ်စီကံချီပြီးစာအုပ်အကြီးတိုင်းလောက်တာနားဝင်အောင်ပြောရဆိုရဆစ်ဆန်ရခက်တဲ့လူမျိုးကို tough cookie ရဲ့လို့ရည်ညွှန်းသုံးတာလည်းဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ Josh ပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ My boss is a tough cookie. He won't listen to what we want to say.
ကျွန်တော်တို့ဆရာသမားကတကယ်ကိုမလွယ်တဲ့လူစားပဲကျွန်တော်တို့ပြောချင်တာကိုသူကနားမထောင်ဘူးလေလို့ဒိဗေရပါတယ် George ကိုပြတဲ့ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
My boss is a tough cookie. He won't listen to what we want to say.
Tough cookie, eh? Now, David, the mew got a gentle hare buago, canaye shida, name can show me be Josare sida shide lumiogule, tough cookie, lo yinion piovari. Jamari mamma, mabida, angu ke, bamban lebe, subido, bawaye dangu, janjan, canaye lumiogu.tough cookie လို့လည်းရည်ညွှန်းသုံးတာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George ကိုပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ Mary is a tough cookie although she is a widow she worked hard to send all her three children to college
Mary ကအတော်ကိုဘဝမှာခံနိုင်ရရှိတဲ့မြို့သမီးပဲမဟုတ်ဆိုမှလည်းဖြစ်တယ်ဒါပေမဲ့လို့လည်းသူ့ကလေးသုံးယောက်စလုံးကိုကောလိပို့နိုင်အောင်သူအလုတ်ကိုတိတ်ကြိုးစားလုပ်ခဲ့တယ်လို့ထိပေးရပါတယ်။ George ကိုပြတဲ့ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ Mary is a tough cookie. Although she is a widow, she worked hard to send all her three children to college.
ဒီတင်ပါ cookie ကိုအခြေခံပြီးကျင်းပြခဲ့တဲ့ idiom အသုံးတွေကတော့
cookie cutter, smart cookie, tough cookie
တို့ဖြစ်ကြပါတယ်။နောက်တွင်ပါခုလိုချင်းမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်တွင်ချင်းချုပ်ကိုတင်ပြပေးပါမယ်ရှင်ကဘာမှာကိုရိုနာဗိုင်းရပ်စ်ကူးစက်သေဆုံးမှုတို့အများဆုံးဖြစ်နေတဲ့အမေရိကန်ပြည်ထောင်စုမှာဗိုင်းရပ်စ်ကူးစက်မှုကြောင့်သေဆုံးသူအရေအတွက်ကတနင်္လာနေ့မှာ 9,000 ကျော်ကိုရောက်ရှိခဲ့ပြီးကူးစက်ခံထားရသူတသန်းခွဲရှိကြောင်း John Hopkins တက္ကသိုလ်စီးရင်တွေကဖော်ပြပါတယ်။ဒီရေအတွက်ဟာဆိုရင်သတင်းတစ်ပတ်ကာလအတွင်းနောက်ထပ်သေဆုံးသူ 1,000 ထပ်တိုးလာတာဖြစ်တယ်လို့လည်းဖော်ပြထားပါတယ်ရှင်။ကိုရိုနာဗိုင်းရပ်စ်စတင်ဖြစ်ပွားခဲ့တဲ့ဇင်းမြစ်နဲ့ဒီကပ်ဘေးရောဂါအပေါ်ကမ္ဘာနိုင်ငံတွေကဘလို့တုံ့ပြန်ကင်တွယ်ခဲ့ကြသလဲဆိုတာတွေကိုသီးခြားလွတ်လပ်တဲ့စုံစမ်းမှုတွေလုပ်ဖို့ထောက်ခံပေးမယ်။ကပ်ရောဂါကိုထိန်းချုပ်နိုင်တဲ့အနေအထားတစ်ခုရောက်မှစုံစမ်းမှုလုပ်ဖို့တရုတ်သမ္မတရှီဂျင်းပင်ကတနင်္လာနေ့မှပြောဆိုလိုက်ပါတယ်။အမေရိကန်စီးဝါးနည်းပညာကုမ္ပဏီမိုဒါနာကသူရဲ့ကိုရိုနာဗိုင်းရပ်စ်စမ်းသပ်ကာကွယ်ဆေးကိုလူအနည်းငယ်နဲ့စမ်းသပ်မှုမှာတိုးတက်မှုတချို့တွေ့ရှိရကြောင်းပြောဆိုပြီးနောက်တနင်္လာနေ့ကအမေရိကန်အစုရှယ်ယာဈေးတွေထိုးတက်ခဲ့ပါတယ်။အဓိကကျတဲ့ Dow Jones က400ခန့်နှုန်းချုံနဲ့ S&P အညွန့်ကိန်းတွေ300ခန့်နှုန်းနီးပါအတက်နဲ့ဈေးပိတ်ခဲ့ပါတယ်။မိုရာနာဇီဝနည်းပညာကုမ္ပဏီရဲ့အစုရှယ်ယာတန်ဖိုးက200ခန့်နှုန်းထိဈေးတက်ခဲ့ပါတယ်။မြန်မာနောက်နဲ့ Development Media Group DMG online သတင်းဌာနတွေအတွက်အလုပ်လုပ်နေတဲ့ရခိုင်ပြည်နယ်ချင်းဆိုင်သတင်းထောက်ကိုကျော်လင်းကိုအမည်မသိဆိုင်ကယ်သမားတွေကမေလ13ရက်နေ့ကလာရောက်ချင်းချောက်ထိပါဆော့ကားသွားတဲ့အပေါ်မြန်မာအာဏာပိုင်တွေအနေနဲ့အ мян ဆုံးစုံစမ်းဖော်ထုတ်ပေးဖို့ IFJ ခေါ်နိုင်ငံတကာသတင်းသမားများအဖွဲ့ချုပ်ကတောင်းဆိုလိုက်ပါတယ်အင်္ဂါနေ့မနေ့ခင် VOE မြန်မာပိုင်းအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။အခုထုတ်လွှင့်ပေးခဲ့တဲ့တနအိစာအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့၈နာရီကနေ၉နာရီအထိလိုင်းဒိုမီတာ16 19 41တို့ကနေပြန်လည်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ညပိုင်း၉နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ31 32 51တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။VOE မြန်မာပိုင်းစီစဉ်ကိုနားဆင်ခဲ့ကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ကျမသင်္ကီထိုက်ပါ
This program has come to you from the Voice of America, Washington.